Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ်အောက်တိုဘာ22ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9.24 25 32 50နဲ့ line limiter 190တို့ကနေစတင်အသံလွှင့်နေပါခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတသရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနောက်လာလို့ပြောပြပေးမှာပါအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစိုးရအကြမ်းဖက်သမားတွေလက်ကနေမော်ဆိုးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွန့်ပေါင်းတပ်မှုတွေနဲ့တွေ့ဆုံဖို့အီရတ်နိုင်ငံကိုဒီကနေ့ရောက်ပါတယ်။ Syria အစိုးရဟာ၃ချိန်မြောက်ဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကစွပ်စွဲလိုက်ပါတယ်။ရုရှားနိုင်ငံ Siberia ဒေသအနောက်မြောက်ဘက်မှာရင်နံလှုပ်သား22ဦးတင်ဆောင်လာတဲ့ရဟယင်သတင်းဒီကနေ့ပြတ်ကျသွားတာကြောင့်လူ19ဦးသေဆုံးသွားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင
်။ဟုတ်ကဲ့ပါ။သတင်းနေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာစီဝါရေးလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိဖတ်တွေနဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးအကြီးဆုံးအချက်ကတော့ကျွန်တော်ပြည်သူပြည်သားများရဲ့အရေးအချင်းတောင်းဖို့မြင့်တင်ရေးပဲ
။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မကြခင်မှာနားဆင်ရမှာပါ။ဒါပြင်သတင်းတော်မတ်စုအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ဒီကြောင်းနေမတိုင်ခင်မှာတော့အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစိုးရအကြမ်းဖက်သမားတွေလက်ကနေမော်ဆိုးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွန့်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးတပ်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနေ့အတွင်းအီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။ဒေသရင်းက Jihad အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြော်ထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်ကအမေရိကန်တပ်သားတို့ကြာဆုံသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲ Mr. Carter ရောက်ရှိလာတာပါ။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီနဲ့လည်းမစ္စတာကာရာတွေ့ဆုံဖို့ရှိပါတယ်။မူဆူးမျိုးပြန်တဲ့ရေးထိုးစစ်တွေမှာတူရကီတပ်တွေပတ်ဝန်းဖို့ဝန်လင်းနေတဲ့အကြောင်းကိုလည်းသူတို့နှုတ်ဆွနေကြမယ်လို့ခန့်မှန်းရပါတယ်။တောက်ကြနေတော့ကတော့တူရကီသမ္မတရာစစ်ထိုင်ယပ်အာရိုဝါနဲ့ကာကွယ်ရေးဝန်ကြီးမစ္စတာကာရာတို့တူရကီမျိုးရောအန်ကာရာမှာတွေ့ဆုံပြီးဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အကြမ်းဖက်သမားတွေကိုတိုက်ရမှာအမေရိကန်နဲ့တူရကီတို့ကြားပူးပေါင်းဆောင်ရွက်ရေးလိုအပ်ချက်တွေကိုဆွနေခဲ့ကြပါတယ်။တူရကီနိုင်ငံရေးသမားတွေကာကွယ်ရေးအရာရှိတွေနဲ့လည်းမစ္စတာကာရာတွေ့ဆုံခဲ့ပါတယ်။
ဆီးရီးယားဆွေရဟာ၃ချိန်မြောက်ဆက်ပြီးဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညပောင်းအဖွဲ့ကစွပ်စွဲလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့နဲ့ဓာတ်ရုလက်နက်တာစီအဖွဲ့ကအရာရှိတွေကဒီဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ညံ့ညက်ကြီးနေတဲ့ဒေသတွေမှာစိုးရိုးတွေပိုခံစားစေနိုင်တယ်လို့မနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီညပောင်းအဖွဲ့အနေနဲ့ပြီးခဲ့တဲ့တစ်နှစ်ကျော်အတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကို၄ချိန်မြောက်အစီရင်ခံစာတင်ရမှာအစိုးရအနေနဲ့2015ခုနှစ်မတ်လ16ရက်နေ့ကနိုင်ငံအနောက်မြောက်ပိုင်း IT ပြည်နယ် Queensland State ရွာတိုက်ခိုက်မှုမှာဓာတ်ရုလက်နက်သုံးခဲ့တဲ့အထောက်အထားတွေကိုအပြည့်စုံဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာ Syria သမ္မတ Bashar al-Assad အစိုးရအနေနဲ့စစ်ကြေးဟယင်ပေါ်ကနေကလိုရင်းဓာတ်ငွေပါတဲ့အကြီးစားပုံးတွေအများကြီးချေချခဲ့တယ်လို့စွပ်စွဲထားပါတယ်။ဒီပုံးချဲမှုကိုဘယ်သူကအမိန့်ပေးခဲ့တယ်လို့တော့အစီရင်ခံစာမှာအထူးကြပြောမထားပါဘူး။ဒါပေမဲ့ဒီပုံးတွေကိုအမှတ်63စစ်ကြေးဟယင်တပ်မရဲ့အခြေစိုက်စခန်းတစ်ခုကနေတည်လာတာလို့ပြောထားပြီးဒီတပ်မအရာရှိတွေမှာတာဝန်ရှိတယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံကတာလီဘန်ဆိုင်ရာကိုယ်စားလှယ်တွေဟာဖမ်းဆီးခံတဲ့ပုံကောင်းချောင်းတချို့ကိစ္စအပါအဝင်အာဖဂန်ဒုက္ခသည်တွေရဲ့ဘာသာရေးညီလာခံတွေလှုပ်ခွင့်မပေးတဲ့ကိစ္စနဲ့တခြားကိစ္စရဲ့အတော်များများကိုဆွေးနွေးဖို့ကတားနိုင်ငံကနေပါကစ္စတန်နိုင်ငံကိုထွက်ခွာသွားပါရယ်။အိန္ဒိယနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေရဲ့လူမှုအတိုင်းဝိုင်းကြမှာပြည်ထနာတွေတိုးပြီးတော့ရင်ဆိုင်နေကြရတာပါ။တဦးပါတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာတာလီဘန်အဖွဲ့ဝင်တွေကိုဖမ်းဆီးရတဲ့အကြောင်းရင်းကိုသိရဖို့နဲ့သူတို့ရဲ့စိုးရိမ်မှုတွေကိုအသိပေးဖို့သူတို့ရုံချုပ်ရှိရာဒိုဟာမြို့ကနေပါကစ္စတန်မြို့တော်အစ္စလာမဘတ်ကိုရောက်ရှိလာပါရယ်။ကိုစလရီရဲ့နာမည်ရေမဖော်ပြဖို့အစ်စ်မြင့်တာလီဘန်အရာရှိက VOA ကိုတောင်းဆိုထားပါတယ်။တာလီဘန်ကိုစလရီ၃ဦးပါပါကစ္စတန်ကိုရောက်ရှိလာတာကိုတာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုအတည်ပြုပါတယ်။ဒီအဖွဲ့ဟာအာဖဂန်နဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံတွေနဲ့အပြန်အလှန်ပုံမှန်ဆက်ဆံလေးရှိတယ်လို့လည်းသူကဆိုပါတယ်။ပါကစ္စတန်နိုင်ငံတွင်းကအာဖဂန်ဒုက္ခသည်တွေအဖမ်းခံရတဲ့ကိစ္စအတင်းအကျပ်နင်ထုတ်ခံရတာနဲ့နေပြက်ပြန်ပို့ခံရတဲ့ကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ကတားနိုင်ငံကနေတာလီဘန်ကိုစလရီရောက်ရှိလာတာဖြစ်တယ်လို့မူဂျာဟစ်ကပြောပါတယ်။တာလီဘန်နဲ့အာဖဂန်အရာရှိတွေဒိုဟာမြို့မှာမကြာခင်တုန်းကလျှို့ဝှက်တွေ့ဆုံခဲ့တဲ့ကိစ္စကိုပါကစ္စတန်အာဏာပိုင်တွေကိုရှင်းလင်းပြောပြဖို့ကိုယ်စားလှယ်အဖွဲ့အခုလိုရောက်လာတာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေကိုတာလီဘန်ပြောခွင့်ရသူကညင်ဆိုပါတယ်။ပါကစ္စတန်အစိုးရဘက်ကတော့ဒီခီးစဉ်ကိုအတိမပြုသေးပါဘူး။
အမေရိကန်နိုင်ငံမှာနာမည်ကြီးအင်တာနက်ဆက်မနာများအပြားပထမဆုံးအကြိမ်စိုက်ဘာတိုက်ခိုက်ခံခဲ့ရပြီး၁၇နှစ်အတွင်းမှာပြန်ကောင်းအောင်ပြုပြင်ပြီးသွားပြီလို့အင်တာနက်ထိန်းချုပ်ရေးကော်မတီကထုတ်ပြောလိုက်ပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်နိုင်ငံမှာမနေ့ကစဖြစ်ခဲ့ပြီးနောက်ပိုင်းမှာဥရောပအနောက်ပိုင်းတချို့နိုင်ငံတွေကိုပြန့်နှံ့သွားက Twitter, ငွေလဲနိုင်တဲ့ PayPal, တချို့တေးသချင်းတွေရှာနေတဲ့ Spotify နဲ့ဆွေးနွေးပွဲတွေလုပ်တဲ့ Reddit အပါအဝင်လူသုံးများအင်တာနက်လူမှုကွန်ရက်တွေခိတ္တရဆိုင်သွားခဲ့ပါတယ်။အမေရိကန်နိုင်ငံအရှေ့မြောက်ဘက် New Hampshire ပြည်နယ်အခြေစိုက်အရေးပါတဲ့အင်တာနက်လမ်းကြောင်းထင်းချောင်းရေးကုမ္ပဏီဒိုင်းကမနေ့ကကမ္ဘာစံတော်ချိန်17နာရီမှာသူ့ကုမ္ပဏီကိုစပြီးတိုက်ခိုက်ခံခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ DNS ဆိုသူကခေါ်တဲ့အင်တာနက်ဒိုမိန်းနာမည်စနစ်ကိုလက်ခံတာဝန်ယူထားပြီးအင်တာနက်လမ်းကြောင်းကိုထိမ့်သိမ်းကျက်မှတ်ပေးတဲ့ဒီဒိုင်းကုမ္ပဏီကပထမတိုက်ခိုက်မှုကနေပြန်ကောင်းအောင်ပြင်ပြီးမှပဲကမ္ဘာစံတော်ချိန်18နာရီမှာဒုတိယတိုက်ခိုက်မှုထပ်ဝင်လာတယ်လို့ဆိုပါတယ်။ဒီဒုတိယတိုက်ခိုက်မှုကနေပြန်ကောင်းအောင်ပြုပြင်ပြီးညနေပိုင်းမှာလည်းနောက်ထပ်ပြဿနာတွေထပ်ကြုံရပြန်ပါတယ်။ဒါကြောင့်အချိန်ချင်းတိုက်ခိုက်မှုတွေတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရင်းအချိန်ကုန်ခဲ့ရတယ်။နောက်ဆုံးကမ္ဘာစံတော်ချိန်22နာရီမှာအားလုံးကိုပြန်ပြင်နိုင်ခဲ့တယ်လို့ဒိုင်းကော်မတီကပြောခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905 5တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအင်မြန်မာပိုင်းကနေစနေနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်လွတ်လပ်စွာရေချောင်းသွားလာမှုကိုကန့်သတ်ဖို့တရုတ်တို့ကကြိုးပမ်းနေတာကိုတံပြန်တဲ့အနေနဲ့တောင်တရုတ်ပင်လယ်ထက်ကနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကျွန်းစုအနီးကနေအမေရိကန်ရေတပ်စစ်တမောသင်းဖြတ်မောင်းလိုက်ပါတယ်။တဟာရန်စတဲ့လောက်ရဖြစ်ပြီးစိုးရင်စရာကောင်းတဲ့တရားမဝင်လောက်ရဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြားနဲ့နောက်မိုက်မှာရှုံချလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူကတော့ Paracel ကျွန်းနယ်အနီးကနေ USS Decatur American ဖြတ်တင်မောကပုံမှန်လုံငန်းစဉ်အတိုင်းဥပဒေနဲ့အညီဖြတ်တန်းသွားတာဖြစ်ပြီးတရုတ်တို့ဘက်ကသူတို့ရဲ့ရေပိုင်နဲ့ဆိုပြီးတရားလွန်ပြောဆိုနေတာတွေကိုစင်ခေါ်တဲ့အနေနဲ့ဖြတ်ပြီးမောင်းပြခဲ့တာလို့တောက်ကြနေမှာပြောပါရယ်အပြည့်ပြည့်ဆိုင်ရာရေပိုင်နဲ့သတ်မှတ်ချက်ဖြစ်တဲ့ကျွန်းတွေကနေရေမိုင်း73မိုင်အကွာအဝေးအတွင်းရေတပ်တင်ပေါ်ဝင်ရောက်ခဲ့ခြင်းမရှိဘူးလို့ပြောခွင့်ရကဆိုပါရယ်ဒီရေပိုင်နဲ့ကိုတရုတ်တို့ကထိန်းချုပ်ထားသလိုဗီယက်နမ်နဲ့တိုင်ဝမ်တို့ကလည်းသူတို့ပိုင်ရေနယ်နိမိတ်ဖြစ်ပြောဆိုနေတာပါအပြည့်ပြည့်ဆိုင်ရာရေပြင်နယ်နိမိတ်သတ်မှတ်ချက်ကိုတရုတ်တို့ကအတိအမှမပြုသလိုပဲအမေရိကန်ကိုဒေသရင်းမှာပြဿနာဖဏိတို့အဖြစ်ဆွဆွဲတာဖြစ်ပါရယ်အမေရိကန်ဖြစ်တဲ့မော်ကိုထွက်ခွာသွားဖို့တရုတ်တို့ကတတိပေးခဲ့ပါရယ်ပြီးခဲ့တဲ့နှစ်အတွင်းတောင်တရုတ်ပင်လယ်တွင်နေရအတော်များများမှာလွတ်လပ်စွာရေချောင်းသွားလာမှုစစ်ဆင်ရေးလက်ကျင့်ခန်းတွေကိုအမေရိကန်ရေတပ်ကလေ့ကျင့်ပြုလုပ်ခဲ့ပါရယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့နိုင်ငံအနေနဲ့အမေရိကန်နဲ့ဆက်ဆံရေးဖြတ်တောက်လိုက်တာမဟုတ်ဘူးဖိလစ်ပိုင်နိုင်ငံခြားရေးမူဝါဒချမှတ်ရမှာအမေရိကန်မူဝါဒနဲ့အဆက်ဖြတ်လိုက်တာကိုဆိုလိုတာပါလို့ရှင်းပြလိုက်ပါရယ်သမ္မတဒူတာတေကသူ့ရင်အဆက်ဖြတ်မယ်လို့ပြောခဲ့တာကဒီနိုင်ငံခြားရေးမူဝါဒအတွက်တည်ထောင်ခွဲထွက်ရက်တည်တာကိုဆိုလိုတာလို့သာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံကိုလေးရကြာခီးသွားပြီးမှသမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံအနေနဲ့အတိတ်ကာလကနေသူသမ္မတဖြစ်လာချိန်အထိအမေရိကန်နိုင်ငံခြားရေးမူဝါဒနောက်လိုက်ဖြစ်ခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။တရုတ်နိုင်ငံရောက်နေစဉ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဘီဂျင်းမြို့တော်မှာတွေ့ရမှာမစ္စတာဒူတာတေကသူ့အနေနဲ့အမေရိကန်ပြည်တော်စုနဲ့အဆက်ဖြတ်ပြီးတရုတ်ရုရှားတို့နဲ့ပြန်ကောင်းအောင်ဆက်ဆံသွားမယ်လို့ကြေညာခဲ့တာကြောင့်ရေရှည်မာမိတ်ဖြစ်လာခဲ့တဲ့အမေရိကန်တွေဆွေးရမှုတွေဖြစ်စေခဲ့ပါတယ်။ဒီနေ့မှာသမ္မတဒူတာတေကသူ့နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုအမေရိကန်နိုင်ငံခြားရေးမူဝါဒနဲ့အရင်ချိတ်ဆက်ထားတာကိုအဆက်ဖြတ်လိုက်တာဖြစ်တယ်။ဘာလို့လဲဆိုတော့လုံးဝအဆက်အသွယ်ဆက်ဆံရေးဖြတ်လိုက်တယ်ဆိုတာကသူ့နိုင်ငံအတွက်အကျိုးရှိမှာမဟုတ်လို့ဘာလို့ထင်ကြအောင်ရှင်းပြခဲ့ပါတယ်ခင်ဗျာ
။ရုရှားနိုင်ငံစိုက်ဘေးရီးယားဒေသအနောက်မြောက်ဘက်မှာရင်းနှီးလှုပ်တာ22ဦးတင်းဆောင်လာတဲ့ရဟယင်းစဉ်ဒီကနေ့မှာပြတ်ကျသွားတာကြောင့်လူ19ဦးသေဆုံးသွားပါတယ်။ရာသီဥတုဆိုပါလို့ပြတ်ကျသွားတာဖြစ်နိုင်တယ်လို့ရုရှားလေကြောင်းပြန်နိုင်ရေးအေဂျင်စီကပြောပါတယ်။ MI8 ရဟယင်းဟာဖွန်ကာကနေစတိုင်ရူဂန်ဂိုကိုမရောက်ခင်28မိုင်အကွာမှာပြတ်ကျသွားတာပါ။ကနဦးစုံစမ်းစစ်ဆေးမှုအရရင်းနှီးလှုပ်တာ19ဦးထက်က16ဦးနဲ့ရဟယင်းအမူရန်3ဦးတို့သေဆုံးသွားတယ်လို့ဆိုပါတယ်။ရုရှားရင်းနှီးလုပ်ငန်းကြီး SNF အတွက်သင့်ခံကန်ထရက်ကနေလှုပ်တာတွေကိုရဟယင်းနဲ့တည်ပို့ပေးတာဖြစ်တယ်လို့ TASS သတင်းဌာနကပြောပါရယ်မြူရီပိတ်ဖုံးနေတာကြောင့်ရဟယင်ပြတ်ကျတဲ့နေရာကိုကယ်ဆယ်ရေးလုပ်သားတွေရောက်ဖို့နိုင်ရင်နဲ့ချီကြသွားပါရယ်အသက်မသေးချင်သူ3ဦးဟာတန်ရာပြင်းထန်မိမဲ့အသက်အန္တရာယ်ကိုတော့စိုးရင်စရာမရှိပါဘူးပြတ်ကျသွားတဲ့ရဟယင်တွင်ထက်ကနေကယ်ဆယ်အဖွဲ့ကိုသူတို့ကတယ်လီဖုန်းနဲ့ဆက်တွယ်ခဲ့တာပါလေပြင်းတိုက်ခတ်နေတာကြောင့်ရဟယင်ပြတ်ကျသွားတာလို့သူတို့ကဆိုပါရယ်ရှင
်ရုရှားမဲဆန္ဒရှင်ပြည်သူတွေက2018ကမ္ဘာဖလားဘောလုံးပွဲအထိမ်းအမှတ်တစ်စိတ်အတွက်မြေကွေးပုံကိုရွေးချယ်လိုက်ကြပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့အင်တာနက်ဆက်မနာပေါ်မှာဒီထွက်မဲပေးခဲ့တာကိုမနေ့ကအဆုံးသတ်လိုက်ပြီးမော်စကိုမြို့တော်က Channel 1ရုပ်မြင့်တင်ကြားလိုက်မှာအခုလို့ live တိုက်ရိုက်ချင်ကြလိုက်တာပါ ထိမဲ့ပေးခဲ့ရမှာနောက်ဆုံးအဓိကရွေးချယ်ခဲ့ရတဲ့အမှတ်အသားတွေကတော့မြေခွေးချားနဲ့ချောင်းပုံတွေဖြစ်ပါတယ်နောက်ဆုံးမဲရလမှာတော့ចောင်းသားអេកាធារីណាបូឆារូវ៉ាဒီဇိုင်းရေးဆွဲခဲ့တဲ့မြေခွေးပုံက 51.800 ကန်တုံးနောက်ကြားပုံက 26.800 ကန်တုံးနဲ့ចောင်းပုံက 20.300 ကန်တုံးအသီးသီးရခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆာမျက်နှာနဲ့ VOA ရဲ့ Facebook ဆာမျက်နှာတွေကနေပြန်လည်နှာဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့နိုင်ငံတော် timing ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေဒီနေ့တွေ့ဆုံခဲ့တဲ့အခြေအနေကိုပြောပြချင်ပါတယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်သူပြည်သားများရဲ့အရေးချင်းကိုမြင့်တင်ကျင်းကအဓိကအကြဆုံးအချက်ဖြစ်သလိုစီးပွားရေးလုပ်ငန်းတွေလုံခြုံစွာယင်းနှိမ့်မြုံနံနိုင်ဖို့တရားဥပဒေစိုးမိုးမှုရှိဖို့ကအထူးအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲအခမ်းအနားမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ရသအစိုးရလက်ထက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တင်းအပြည့်စုံကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
NND ဦးဆောင်တဲ့အရသာအစိုးရလက်ထက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကြဆုံးနဲ့အရေးကြီးဆုံးကတော့မြန်မာပြည်သူပြည်သားတွေရဲ့အရေးချင်းကိုမြင့်တင်ရေးပဲဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။ကျမတို့ရဲ့နိုင်ငံအတွက်တကယ်အရေးကြီးကိစ္စပါလေကျမတို့ရဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကထားရမယ့်အချက်တစ်ချက်တည်းပြောပါစို့ဘယ်ချက်ကိုပြောမလဲဆိုတော့ကျမတိတိကျကျစဉ်းစားကြည့်တဲ့အခါကျတော့ကျမခေါင်းထဲမှာပေါ်လာတော့တကယ်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတောင်ပို့ကိုမြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့ဟာရေရှည်တည်ထောင်ခိုင်မြဲနိုင်မဲ့ဖွံ့ဖြိုးတဲ့စီးပွားရေးစနစ်ကိုထူထောင်နိုင်ပါပါ
။ဒါအပြင်နိုင်ငံမှာတရားဥပဒေစိုးမိုးမှုရှိမှနိုင်ငံမှာလာရောက်ပြီးယင်းနှိမ့်မြုံနှံမှုတွေကိုအခက်အခဲမရှိဖိတ်ခေါ်နိုင်မှာဖြစ်တယ်လို့နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေဘေးကင်းလုံခြုံစွာလည်ပတ်နိုင်ဖို့ကလည်းတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ
်။ကျမတို့အစိုးရတက်ကအခြေခံမူဝါဒတွေထဲမှာတရားဥပဒေစိုးမိုးရေးဆိုတာကိုကျမတို့ကထိတ်တန့်ကထားပါတယ်။စီးပွားကိုတက်ရောက်လာတဲ့လုပ်ငန်းရှင်များအားလုံးကိုလည်းနားလည်စေချင်ပါတယ်။တရားဥပဒေစိုးမိုးရေးဆိုတာလုပ်ငန်းရှင်များအတွက်လည်းအထောက်အကူအများကြီးဖြစ်နိုင်ပါတယ်။လုပ်ငန်းရှင်များအနေနဲ့လုံလုံခြုံခြုံရုံရုံကြည်ကြည်နဲ့ကိုယ့်ရဲ့စီးပွားရေးအောင်မြင်မှုအတွက်ကိုယ့်စီးပွားရေးကနေတဆင့်ကိုယ့်ရဲ့နိုင်ငံတိုးတက်ဖို့အတွက်လုပ်ပေးနိုင်တဲ့အခွင့်အရေးတွေကိုပေးမဲ့မူပေါင်းတစ်ခုချခြင်းဆိုတာဟာတရားဥပဒေစိုးမိုးရေးပဲဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံမှာဆိုလို့ရှိရင်ယင်းနှိမ့်မြုံနှံမှုတွေဖိတ်ခေါ်ဖို့ဟာအခက်အခဲရှိမှာမဟုတ်ပါဘူး။
အရသာအစိုးရလက်ထက်နိုင်ငံတော်ရဲ့အုပ်ချုပ်ရေးကိုလွှဲပြောင်းရယူပြီးချိန်ကစလို့ပထမသက်တမ်း6လကာလအတွင်းနိုင်ငံတော်ရဲ့စီးပွားရေးမူဝါဒအစ်တွေကိုချမှတ်ပြီးအကောင့်ထဲဖော်ခဲ့ပေမဲ့လို့အောင်မြင်မှုထိုက်တင်တဲ့လောက်မရခဲ့သေးဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောသွားပါတယ
်။ကျမတို့ရဲ့နိုင်ငံဟာစိန်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီစိန်ခေါ်မှုတွေကိုကျမတို့တစ်ဆင့်ချင်းကြော်ဖွားနိုင်လာပြီလို့ကျမမြင်ပါတယ်။ကျမတို့ညော်မှန်းတဲ့လောက်ပထမ6လဟာစီးပွားရေးဘက်မှာများများဆဆတိုးတက်မှုမရှိခဲ့ဘူးဆိုတော့ဒါကျမပုံဝင်လင်းမဲ့ဝန်ခံချင်ပါတယ်ကျမတို့နိုင်ငံရဲ့ကြော်လွှားရမယ့်အခက်အခဲတွေကိုအလုံးဝိုင်းပြီးတော့ကူညီပြီးတော့ကြော်လွှားပေးစီခြင်းနဲ့စိတ်စေနာထားစီချင်ပါတယ်ဒီအစိုးရတဲ့တက်ခရေကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပါမယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေအလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်
ဒါကြောင့်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကဏ္ဍအသီးသီးမှာပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ရမှာစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကရိုးရှင်းမှုအကတိလိုက်စားမှုကင်းရှင်းပြီးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောဆိုခဲ့တယ်လို့နေပြည်တော်ကတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်း UNFCCI ရဲ့တွဲဘက်အထွေထွေအတွင်းမှုဦးအေးလွင်ကပြောပါတယ
်တိုင်းပြည်ပေါ်မှာစေနာထားပြီးစီးပွားရှာဖို့သူပြောတာပါပြည်သူပြောတဲ့စီးပွားရှာတဲ့ခါမှာရိုးရှင်းဖို့လိုတယ်တိုင်းပြည်ပေါ်သစ္စာ ရှိဖို့လိုတယ် ethical business တွေဖြစ်ဖို့လိုတယ်ဆိုတဲ့အကြောင်းကိုပြောတာပါအဓိကတော့ကောင်းပါတယ်ဒေါက်ဆန်းစုကြီးကိုယ်တိုင်လည်းမကြာခဏတွေ့မယ်ဆိုတဲ့တောင်းမှညီအိုးချုပ်မှတောသွားပါတယ်ဒီလိုမကြာခဏတွေ့ဆုံပြောရင်းနဲ့ကျွန်တော်လုပ်ငန်းရှင်တွေကတင်ကြတာလည်းအစိုးရအဖွဲ့အစည်းအားကြားမယ်အစိုးရလူကြီးတွေကလည်းခုနပြောရိုးရှင်းဖို့တို့သစ္စာရှိဖို့တို့တော့စေနာပါဖို့တို့ဆိုတာကအဂရိပါပြဖို့တော့လပင်းလာယူကင်းရှင်းအောင်လုပ်ဖို့အဓိကပါတယ်ဆိုတော့သူညွှန်ကြားသွားပါတယ
်အခုလိုအရသာအစိုးရလက်ထက်ပွင့်လင်းမြင်သာစွာနဲ့နိုင်ငံတော်အစိုးရဘက်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ကိုယ်တိုင်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ရှေ့ဆက်သွားမဲ့လုပ်ငန်းရှင်တွေကိုပွင့်ပွင့်လင်းလင်းချပြခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုးဆိုပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးနိုင်အောင်အမေရိကန်သမ္မတနဲ့ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ဟာသူပြန်ရောက်လာပြီးရက်ပိုင်းအတွင်းစက်တင်ဘာလ28ရက်နေ့မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့မူလကစီစဉ်ခဲ့ပေမဲ့လို့သူမရဲ့ကျန်းမာရေးအခြေအနေအကြောင်းရွှေ့ဆိုင်းခဲ့ပြီးတဲ့နောက်ဒီကနေ့နေပြည်တော်မှာတွေ့ဆုံတာလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုတစ်ခါတော့သတင်းတော်မဆုအစီအစဉ်ကိုတင်ဆက်ပေးပါမယ်ပြီးခဲ့တဲ့ဘက်ကရခိုင်ပြည်နယ်မောင်းတော့ခရိုင်မှာနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုကျန်းဖတ်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းမှာလုံခြုံရေးနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကဘယ်လိုကင်တွေဖြည့်ရှင်းလဲဆိုတာကိုအများကအာရုံစိုက်ခဲ့ကြပါတယ်အကျန်းဖတ်တိုက်ခိုက်ခံရမှုနဲ့ဆက်ဆက်တဲ့သတင်းတွေကိုအခုတစ်ပတ်ပြည်တွင်းသတင်းစာမျက်နှာတွေမှာအသားပေးဖော်ပြနေတဲ့အကြောင်းကိုတော့ VOA သတင်းတောက်မမြင့်မြခိုင်ကသတင်းတော်မဆုအဖြစ်နဲ့တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာဘင်္ဂလားဒေ့ရှ်နေဆက်အနီးရခိုင်ပြည်နယ်မောင်တော်ဒေသကနေကြားဆောင်လုံခြုံရေးရဲစခန်းတွေအောက်တိုဘာ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခံရပြီးနောက်ပိုင်းဗူဒီတောင်နယ်မောင်တော်ကိုစစ်စင်ရေးနယ်မြေဖြစ်အစိုးရကတရားဝင်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရကအမွေထားခဲ့တဲ့ရခိုင်ပြည်နယ်အရေးကိုအစိုးရအသည့်အနေနဲ့ဖြေရှင်းဖို့ကြိုးပမ်းနေချိန်မှာအခုလိုအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်စဉ်ဟာ NLD အစိုးရအသည့်အတွက်စိန်ခေါ်မှုတစ်ရပ်ဖြစ်လာပါတယ်။မောင်တော်အကြမ်းဖက်မှုနောက်ကွယ်ကအကြောင်းအရာတွေအပါအဝင်ဒီဖြစ်စဉ်အပေါ်အစိုးရသက်ရဲ့ဖြေရှင်းမှုတွေကိုမြန်မာသတင်းမီဒီယာတွေကလည်းအခုတစ်ပတ်အတွင်းအာရုံစိုက်ဖော်ပြခဲ့ကြပါဗျ။အစိုးရသက်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့စည်းပြီးရခိုင်ပြည်ထနာကိုဖြေရှင်းဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကကြိုးဆိုနေချိန်မှာပဲအခြေအနေတွေပိုပြီးရှုပ်ထွေအောင်အကြမ်းဖက်မှုတွေကိုတစ်ဖက်ကဖန်တီးနေတယ်လို့ဖြစ်နေတယ်လို့နိုင်ငံရေးအကဲခတ်သူတွေကသုံးသပ်ကြပါဗျ။မောင်တော်တိုက်ခိုက်မှုနောက်ဆက်တွဲဖြစ်နေလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတာတွေနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်ခဲ့ကြပေမဲ့အစိုးရကဒီပြဿနာကိုနိုင်ငံတကာဥပဒေတွေနဲ့အညီမျက်မျှသက်သက်ဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။အစိုးရအနေနဲ့မောင်တော်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အချိန်မီသတင်းထုတ်ပြန်မှုတွေရှိတာကြောင့်မလိုလားအပ်တဲ့ကောလာဟလတွေကိုထိန်းချုပ်နိုင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးစောတသွေးရဲ့အမြင်ကတော့
ဖြစ်တဲ့ပဏိပခါတွေဖြစ်နေတဲ့ပြဿနာတွေနောက်ပြီးတော့အခုနှစ်ဖက်မှာဟိုတည်ဆုံမှုတွေဒီအရေးအားလုံးကိုအချိန်နဲ့တပြည့်ပြည့်ထုတ်ပြန်ခြင်းအပြင်ကျွန်တော်တို့အနေနဲ့ဒီပုံမှာအမှန်ကန်သုံးသပ်ပြီးတော့မှဥဖြစ်နေတဲ့ဟိုဒီဥပရိမဲ့ဒီဖြစ်ပွားနေတာတွေအားလုံးကိုပြန်ပြီးတော့ထင်းဆောင်ရနိုင်မယ်နောက်ပြီးတော့ကျွန်တော်တို့ဒီမတူညီတဲ့လူဖွဲ့စည်းတစ်ခုဘာသာရေးကမတူညီတဲ့ဘက်ကခေါင်းဆောင်ပိုင်းတွေဒီပုံမှာထင်းအတူလက်တွဲပြီးလုံမှသာလျှင်ဒီကောင်ကအဆင်ပြေမှာပါဒါကြောင့်မလို့သတင်းထုတ်ပြန်ရရဒီပဏိပခမဖြစ်ပေါ်တဲ့အသက်တမျှအရေးကြီးတယ
်။သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်ဇွန်လတုန်းကရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာမတ်တီရာထွေတပ်ဖြတ်ခံရပြီးနောက်ပိုင်းရခိုင်ပြည်နယ်ကမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားလူမျိုးရေးဘာသာရေးပဏိပခတွေအထိဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့အစိုးရရဲ့2012ရခိုင်ပဏိပခဖြည့်ရှင်းပုံနဲ့နှိုင်းယှဉ်ရင်တော့အခုတစ်ပတ်အတွင်းမောင်တော်တိုက်ခိုက်မှုအပေါ်အစိုးရသိရဲ့ကင်တွယ်မှုကိုအများစုကအားရကြပါတယ်။အစိုးရသိရဲ့မောင်တော်အကြမ်းဖက်မှုနောက်ဆက်တွဲဖြည့်ရှင်းမှုတွေနဲ့ပတ်သက်လို့နိုင်ငံရေးလှိလာအသုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကသူ့အမြင်ကိုအခုလိုပြောပါတယ
်။အဓိကကတော့ရှေ့အစိုးရကရှေ့အစိုးရလည်းအခုလိုပုံစံပါပဲ။သမရဦးသိန်းစိန်ရှိတယ်။ပြီးတော့မှတစ်ဖက်ကတပ်မတော်ကင်တွယ်ထားတဲ့ခုနကတော့လို့ဟိုကာကွယ်ရေးတို့ပြည်ထရေးတို့အထူးသဖြင့်ပြည်ထရေးပေါ့သူလည်းအောက်မှာဆိုရက်တပ်ဖွဲ့တွေပါလိမ့်ရှိတယ်။ရှိတော့အဲ့ဒီအချိန်တုန်းကဆိုရင်ပြဿနာဖြစ်တာနဲ့ဟိုဟိုဘယ်လိုခေါ်လဲရခိုင်အထက်မှာတော့မကဘူး။အဲဒီဘက်ပြည်မအထီကိုတော့မှအဲဘာသာရေးလူမျိုးရေးဆန်တဲ့အထီကယုံနေကူးဆက်သွားတာဒါအလုံးသိတဲ့အတိုင်းပဲအဲ့တော့အဲ့ဒီတုန်းကဟိုပြည်ရေးဌာနရဲ့ကင်တွေပုံတွေဘာတွေကဟိုတော်တော်လေးကိုတန်တရားဖြစ်เสียကောင်းတယ်ဟိုရေဟိုဘာလဲရေပုံရပြောရရင်တော့အခုလိုမျိုးကောင်းကောင်းမွန်မွန်ကင်တွေတာမျိုးဟိုမတွေ့ရဘူးတကယ်ဆိုအဲ့ဒီချိန်တုန်းကဖြစ်တာဘာမှမဟုတ်တဲ့ပြဿနာလေးတစ်ခုပဲအခုချိန်ဖြစ်တာကမှသာတော်တော်လေးကိုကြမ်းတမ်းတယ်တော်တော်လေးကိုပေါ့နော်ဟိုတကယ်ရေဌာနချုပ်တွေဝင်စည်းတဲ့အထိပုံကံမှုတစ်ခုဖြစ်လာတာတော့မှစနစ်တကျသူတို့ကင်တွေနေတယ်
မောင်နှောအကြက်ဖတ်တိုက်ခိုက်မှုဟာပါကစ္စတန်နိုင်ငံတာလီဘန်တွေစီမှတင်နန်းတက်ခဲ့တဲ့အကာမူမူဂျာဟစ်ဒင်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးကအောက်တိုဘာ14ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတရားဥပဒေပေါင်းအတွင်းကမမှန်ကန်ကန်နဲ့တသက်ရှိရှိဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာလည်းရှိပါတယ်။ဒေါအောင်ဆန်းစုကြည်ကအကြမ်းဖက်မှုတွေကိုသာတိကျကန့်သက်ထိန်းချုပ်ရမှာဖြစ်ပြီးနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုအထူးကြံထားခြင်းနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်လို့မရသလိုဘာကြောင့်အကြမ်းဖက်မှုတွေဖြစ်ရသလဲဆိုတဲ့ဇင်းမြစ်ကိုရှာဖွေဖို့သူရဲ့အိန္ဒိယခီးစဉ်အတွင်းမှာအိန္ဒိယသတင်းစာ Hindustan Times ကိုပြောကြားခဲ့တာလည်းရှိပါတယ်။ပြည်ထောင်စုဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကတော့အကြမ်းဖက်မှုတွေထပ်မဖြစ်အောင်စူးစမ်းသွားမှာဖြစ်တယ်လို့နေမြေရှင်းလင်းရေးတွေအပြင်အိန္ဒိယတိုင်းပြည်တွေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမှာဖြစ်တဲ့အကြောင်းအောက်တိုဘာ18ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။
ပထမဆုံးစစ်အနေနဲ့ကတော့ကျွန်တော်တို့ဒါမျိုးထပ်ပြီးမဖြစ်ပွားအောင်ကျွန်တော်ထိန်းချုပ်ဆောင်ရွက်တဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့လေထားပြီးဆောင်းလေရှိကြအောင်ကျွန်တော်လည်းပြောလိုပါတယ်ဒုတိယအဆင့်ကတော့ခုနပြောတဲ့သတင်းခွင့်စစ်တွေရဖော်ထုတ်ရမယ်အဲပို့ကူတွေနဲ့ဖော်ထုတ်ရမယ်တရားမယ်လက်လက်တွေကိုကျွန်တော်ဖော်ထုတ်ပြီးရရှိတဲ့သတင်းဆက်တွေပေါ်မှာမူတည်ပြီးကျွန်တော်နေမြေတွင်းမှာအခြေမခံနိုင်အောင်လည်းကျွန်တော်တို့ဆက်လက်ပြီးတော့လေးနေထားဆောင်းလေရှိကြအောင်လည်းကျွန်တော်လည်းတင်ပြလိုပါတယ်အလားတူပဲခုနကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပြီးဖြစ်တယ်လို့အင်းကြီးနိုင်ငံတွေနဲ့ဒီကြံပဲဖွဲ့တွေအခြေခံခဲ့တဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလည်းကျွန်တော်ဆက်လက်ပြီးတိုးမြင့်ဆောင်းလေရှိကြအောင်ကျွန်တော်အနေနဲ့ပြန်လည်းကြည့်ကြပါလေကျေးဇူးတင်ပါတ
ယ်။မောင်တော်တိုက်ခိုက်မှုနောက်ဆက်တွဲစစ်စင်ရေးတွေနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်မကင်းဖြစ်ပြီးထိမ့်ထိမ့်သိမ့်သိမ့်လှုပ်ဖို့တတိပေးနေတဲ့အချိန်ထဲမှာပဲအများစုကတော့အစိုးရတည်ရဲ့မောင်တော်အကြမ်းဖက်မှုကိုင်တွယ်ဖြေရှင်းပုံနဲ့ပတ်သက်လို့အတိုင်းအတာတစ်ခုထိအားရကြတယ်လို့ဆိုကြပါရဲ့ရှင
်။အမြင့်မြင့်ခိုင်စီစဉ်တင်ဆက်တဲ့သတင်းတော်မှတ်စုစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတခါတော့မြန်မာတခွင်အစီအစဉ်ကိုအလဲပေးကြပါတယ်စုညံတန်ဒီကာဟွန်တန်ဒီဟာရန်ကုန်မြို့လိုအမျိုးစီကတက်ဝင်လှရှားနေတဲ့ပြည်ကြီးတွေမှာနေရောညပါကြားနေရတဲ့အတန်တွေဖြစ်ပါတယ်အတန်ချဲဆက်ဒီလော့စပီကာတွေကလာတဲ့ကျဲလောင်တန်ဒီကိုတော်ရော့မြို့ပေါ်မှာကြားနေရပါတယ်ဒီလိုစုညံတန်ဒီဟာကျမရေးကိုထိခိုက်နိုင်တဲ့အထီးအန္တရာယ်ရှိနိုင်တာကြောင့်စုညံတန်ပြဿနာကိုဘယ်လိုအဖြေရှာဖြေရှင်းသင့်တယ်လဲဆိုတာကို VOA သတင်းတောက်မမေခါကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မျိုးပြရင်ကျိမှုရဲ့တစိတ်တစ်ပိုင်းအဖြစ်မော်တော်ကားသုံးဆွဲမှုတွေပုံမများပြားလာတာနဲ့အများရင်မောင်းတွေအလူရဲ့မောင်းနေကြရင်အပြိုင်အဆိုင်ဟွန်းတီးကြတဲ့အတန်တွေဟာရန်ကုန်မြို့မှာရှောင်လွဲလို့မရတဲ့ပြဿနာတစ်ခုပါတကယ်တော့ရန်ကုန်တိုင်းတွင်းမှာရှိနေတဲ့မြို့နယ်33မြို့နယ်စလုံးကိုဟိုမတီးရနယ်မြေဖြစ်အရင်စစ်အစိုးရလက်ထက်မှာကတည်းကသတ်မှတ်ထားပြီးပြစ်ဒဏ်အဖြစ်ကျပ်3000အထိဒဏ်ရိုက်နိုင်ကြောင်းပြဋ္ဌာန်းထားခဲ့ပူပါတယ်ဒါပေမဲ့လည်းအခုအခါမှာဒီသတ်မှတ်ချက်အတိုင်းလက်တွေ့ဆောင်ရွက်တာမျိုးမတွေ့ရတော့ဖြစ်နေပါပြီအလွန်အကျွံကောင်းဟွန်းတီးတာတွေဟာရင်မောင်းသူကိုယ်တိုင်လည်းစိတ်ဖိစီးမှုတွေဖြစ်နိုင်တာကြောင့်မလိုလားအပ်တဲ့ပြဿနာတွေမပေါ်ပေါက်ရလေအောင်သက်ဆိုင်ရာအာဏာပိုင်တွေကဖြေရှာဖို့လိုအပ်နေပြီလို့အငားရင်မောင်းတူဖြစ်တဲ့ကိုမမောင်လွင်ကပြောပါတယ
်ဟောနာရုပ်တရက်မလိုအပ်ဘဲနဲ့အဲလိုကြားတဲ့အခါကျတော့ဘယ်လိုမှဒီကားမောင်းနေတဲ့အာယုံကိုလည်းပြတ်ပြားစေတာပါနော်အာယုံထွေပြားစေတယ်နောက်ပြီးတော့သူဘာကြောင့်ဟွန်တီးသေးလဲကိုယ်ပဲလမ်းကြောင်းမားနေသလားအဲ့ဒီမှာဟိုဘေးဥပညာကိုကြည့်တဲ့အခါမှာရင်အန်ရယ်လည်းဖြစ်စေနိုင်တာနော်တော်တော်လေးတော့စိတ်ပြတ်နေတယ်ဒီစုညာသားတွေကဒီလူသူပြန်ဒီမျိုးတော်တွေမှာပေါ့နော်ရန်ကုန်မျိုးဒီမျိုးတွင်းမှာဆိုရင်တော့ပိုဆိုးတယ်အရန်ကြီးကိုစိတ်ညစ်ဖို့ကောင်းတယ
်ပုံမှန်အကြောင်းအယုံရှိတဲ့လူတယောက်အတွက်ဘယ်ရာဝတ္ထုမဆိုကနေထွက်ပေါ်လာတဲ့အတန်ကိုမဆိုအတန်ကိုတိုက်တာတဲ့ဒစစ်ပဲယူနစ်30မှာတင်အဲ့ဒီအတန်ကိုကြားနိုင်ပါတယ်လူတွေရဲ့တာမန်စကားပြောတဲ့ဟာ30 decibel လောက်ကနေအနိုင်အမြင့်လိုက်အမျိုးမျိုးရှိတတ်ပါတယ်။ကားဟွန်းတန်တွေရဲ့ပင်အားကတော့ပြင်းမြ60 decibel အထက်မှာရှိပြီးအဆက်မပြတ်တီးတန်တွေကြောင့်ပြင်းအားတွေလည်းပုံမူတိုးလာနိုင်ပါတယ်။အတန်ချဲ့ဆက်တွေကနေထွက်ပေါ်လာတဲ့အတန်ပြင်းအားကတော့80နဲ့100 decibel ကြားမှာရှိပြီးဖြောပြေးပွဲတွေကအတန်တွေရဲ့ပြင်းအားကတော့100နဲ့150ကြားမှာရှိတတ်တာကြောင့်ရေရှည်မှာစုညံတန်တွေကြောင့်အကြအာယုံပျက်စီးတဲ့အထိထိခိုက်နိုင်တဲ့အန္တရာယ်တွေလည်းရှိတယ်လို့နားနှာခေါင်းလေကြောင်းယောဂပါရဂူဒေါက်တာမောင်မောင်ခိုင်ကပြောပါတယ်
။တခုကတော့ temporary pressure ship ဆိုတာရှိတယ်။အဲ့ဒါကတော့ယာယီပေါ့နော်နားလေးသွားတာပေါ့။ဥပမာအဖြစ်သမီးတို့နော်ဟို rock concept ပဲဆိုပါစို့။သွားပြီးတော့နားထောင်လိုက်တယ်ဆိုတော့အဲ့ဒီထဲမှာရောက်နေတဲ့လူတစ်ယောက်ဟာဒီ sound box ထွက်တဲ့အတန်ကိုတောက်လျှောက်တနားရီနားထောင်ပြီးတဲ့အခါမှာ तू आ याई आप ये तू ना ले दो आ मावे तू ना तमने साइन ले को दो आ रे बनो ऐ ले रे हागा प्यान बिरो मा रिकवरी प्यान या नहीं ने म्यादो नसे लेना ही चारे छे मा तू ये ना नॉर्मल टाइम में प्यान पिने ने तारो टेम्पररी याई आप ये सुनियां दाउ ना था उन्हें लुडी दो बनो तू तो पामेनेंट ट्रस्टशिप सा सीधी रे बनो पामेनेंट ट्रस्टशिप सुरा गारो ती सुनियां ने दंगो बे शिनाई लाओ जदाई ना था लाइटे मोर देन 90 डेसिबल मा शिनाई लाओ जी ना था आलो शिन नो नो सो तो आप बोले पामेनेंट नो ट्रस्टशिप सुरा सो नाली योगा फिट डट दे बनो ऐसे हजार लो शिन नो सिकुदा मुल्लो ले में प्यान कौन आने लुडी सी दलो नो पामेनेंट मेरा में नाली द्वारा लुडी ले शिन आने ऐसे लो मेरा में नाली द्वारा लुडी शिन नो ना जागरी अटा रा पान्या लो आ रे बनो
योग्या डेटा पंजो मुने टू ट्वे पाला रे सयों अलेव यों ने गा सुन्यां तन्वे भादाई लुमुए सिवाई ने पे पांसों मा तों ने चारे अतं छे सटे लॉस पीकारे हाले नाम खंजियारे ठिपारे पीगेरे सटे मा नस्सत तों ये ने गा मैले म्यो महा आम्ये म्यो ने टमागों यक्वा मा नेदाले नाइंगें दाट उगा टमायों ट्वेंगा लॉस पीका अतं छे सट जोगु स्वेप्यो खेरा जा ထောင်တုံးလာတိအပြစ်ပေးခံခဲ့ရတဲ့အတွက်စူညံလုံးနဲ့အတန်ချဲ့ဆက်တွေအတုံးပြုမှုအပေါ်မှာမေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာခဲ့တာပါတကယ်တော့အများပြည်သူအတွက်စူညံတန်တွေနဲ့အနောက်ဆက်မဖြစ်အောင်သက်ဆိုင်ရာအာဏာပိုင်တွေထံကကြိုတင်ခွင့်ပြုချက်ရယူဖို့ညှင်းနှက်တဲ့အထိအတုံးမပြုဖို့စားတဲ့တတ်မှတ်ချက်တွေရှိပေမဲ့လည်းလိုက်နာမှုနဲ့အရေးယူမှုကတော့မရှိသလောက်ဖြစ်နေပါ
ဒါကြောင့်လေတိတိကျကျကင်တွယ်ဖြည့်ရှင်းပေးဖို့လိုအပ်နေပြီလို့အငိမ့်စာဆိုးရဝန်ထမ်းတအူဖြစ်တဲ့ဦးသိမ်းမြင့်ကပြောပါတယ်။တတ်မှတ်ချက်နဲ့တော့ခွင့်ပြုတော့ပိုကောင်းတာဗျာ။အဲ့တော့ရက်ွက်တင်းမှလည်းလူရနားနေတဲ့ချိန်မှာညဘက်ဆိုရင်ဟွန်တီးတာလို့စပီကာခွန်းတာလို့တော့ဒါတော့မသိတော့ဘူးပေါ့။နော်။သူကတတ်မှတ်ချက်လေးနဲ့လုံတော့ပိုကောင်းတာ။နောက်သူကအသက်ကြီးပိုင်းနေရှိတော့သူကညဘ
ွေကြောင့်အကြာအာယုံထိခိုက်မှုဟာအရင်ကထက်စာရင်ပုံများလာတယ်လို့လဲစစ်တမ်းကောက်ယူခဲ့ရမှာပါဝင်ခဲ့တဲ့နာနှခေါင်းလေကြောင့်အထူးကုဆရာဝန်ကြီးဒေါက်တာမမောင်ခိုင်ကပြောပါတယ
်လေးလာစစ်တမ်းကောက်ထားတဲ့အရာကတော့လူဦးရေရဲ့ 10% လောက်ကနာလီယောဂါကိုခံစားနေရတယ်ပေါ့နော်အကြောင်းမျိုးမျိုးကြောင့်နာလီယောဂါအကြောင်းမျိုးမျိုးရှိတဲ့အထက်မှာအဲ့ဒါတွေခံစားနေရလူဦးရေ 10% လောက်ရှိတယ်ပေါ့ဒါကတော့ definite project ကစီစဉ်ထားတာအဲ့ဒီ definite project ကစီစဉ်ထားတဲ့ 10% ထဲမှာဒီစောစောပြောတဲ့နော်ဆူညံဆန်ကြောင့်ပေါ့နော် noise induce ကြောင့်ဖြစ်တဲ့ဟာက 10 to 20% လောက်ပါတယ်ပေါ့နော်အဲ့တော့ 10% နားလေးတဲ့လူတွေကိုယူလိုက်တယ်စစ်တမ်းကောက်လိုက်တယ်လူကြီးရဲ့ 10% နားလေးနေတယ်အကြောင်းမျိုးမျိုးရှိတယ်အဲ့ဒီနားလေးတဲ့အကြောင်းတွေကိုပြန်ပြီးတော့စစ်ထုတ်လိုက်တဲ့အခါမှာ noise induce ကြောင့်ဖြစ်တဲ့နော်နားလေးဒီ 10 to 20% လောက်ကနားလေးအဲ့ဘာလဲဆူညံဆန်ကြောင့်နားလေးရောကခံစားနေရလူတွေဖြစ်တယ်ပေါ့နော
်ဆူညံလွန်းလာတဲ့ကားဟွန်းကံတွေအတန်ချက်ဆက်တွေကိုမထိန်ချုပ်နိုင်သေးခင်မှာတော့အကြအာယုံမထိခိုက်နိုင်အောင်ကိုနီးကိုဟန်နဲ့ကာဝယ်နိုင်ဖို့ရဘာနားစွပ်နားဖုံးအုပ်စေတဲ့ပစ္စည်းတွေကိုတုံးဆွဲတာမျိုးဖြောပြေပွဲတွေသွားမယ်ဆိုရင်လေနောက်လျှောက်နားထောင်နေမယ့်အစားခိတအနာပေးပြီးမှပြန်လည်နားထောင်တာမျိုးလုပ်တင်တယ်လို့ဒေါက်တာမမောင်ခိုင်ကအကြံပေးပါတယ်ရေတို့လေတို့ညဉ့်ဉဲမှုတွေလိုမြင်သာထင်သာအောင်မရှိတဲ့အတွက်အတန်ကြောင့်ပဝန်းကျင်ထိခိုက်မှုကိုလူတွေအလေးမထားကြပေမဲ့ပဝင်းကျင်မှာရှိနေတဲ့ဆူညံတန်တွေရဲ့ဒဏ်ကိုကဘာတဝမ်းကလူပေါင်းတန်းနဲ့ချီခံစားနေရသလိုနားနဲ့အကြအာယုံထိခိုက်မှုသာမကသွေးတိုးယောဂါအိမ်ရေးပြက်တာလူတွေရဲ့လုတ်ကင်နိုင်စွမ်းကြဆင်းတာစတဲ့လူမှုရေးနောက်ဆက်တွဲပြဿနာပေါင်းစုံကြုံတွေ့ရတဲ့အကြောင်းဖော်ပြနေကြတာဖြစ်ပါလေရှင
်အမေရိကန်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Washington မြို့တော် VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ22ရက်စနေညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့ခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာပါ။ဒေါခင်စိုးဝင်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
VOA American တိုင်းရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်မှာအခုတလောကျမတို့မကြာခဏကြားနေရတဲ့ခိုးဆိုးလူရဲမှုတွေနောက်ချစ်ခင်သူတွေကြားအခက်မသိလို့ခက်ရံဖြစ်ပွားရုံမကအကြမ်းဖက်တပ်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့ဖြစ်တွေဟာစည်ရဲမွဲတေမှုနဲ့စားဝတ်နေရေးတက်တဲ့မှုကြောင့်လားဒါမှမဟုတ်လေမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာအရက်သေးစားအလွန်အကျွံတောက်ဆုံးတောက်တုံးနေတာတွေကြောင့်လားစတဲ့စရိတ်တာပြက်ပြားမှုတွေအကြောင်းရင်းတွေကိုဆွေးနွေးကြဖို့ကျမတို့ဒီနေ့စီစဉ်ထားပါဗျ။အဲဒီကနေ့ကျမတို့စီစဉ်ထားတဲ့ဒီကျမတို့ဖိတ်ခေါ်ထားတဲ့ပညာရှင်ဟိုဩစတြေးလျနိုင်ငံကဆိတ်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေရှိပါတယ်။ဒေါက်တာနေကောင်းပါလားရှင်။ဟုတ်ကဲ့ဆရာအစီအတန်နည်းနည်းလေးတိုးနေပါတယ်။ဟု
တ်ကဲ့ဆရာကျွန်တော်တို့ကြောကြားပါတ
ယ်ဟုတ်ကဲ့ပါဆရာအစောကြီးအရန်လဲအားနာပါတယ်ဩစတြေးလျနိုင်ငံမှာဆိုအခုမနေ့2နာရီခွဲလောက်ဆိုတော့အရန်လဲအားနာပါတယ်ဆရာ
ဟုတ်ကဲ
့ကဲကောင်းပါပြီဆရာဟုတ်ကဲ့နောက်တစ်ယောက်ဟုတ်ကဲ့နောက်ထပ်ဖိတ်ခေါ်ထားတဲ့သူတွေကတော့မြန်မာပြည်တွင်းမှာပရဟိတအကျိုးလူမှုရေးလုပ်ငန်းတွေကိုတွင်တွင်ကြဲကြဲဥဆောင်ပြီးလုပ်နေကြတဲ့ဥတီဟဂျိုင်း Phoenix Association ကပါမင်္ဂလာပါဥတီဟဂျိုင်းဆရာရှိပါလ
ား
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့ကိုငိမ့်ချန်းအောင်ပါ charity oriented မြန်မာကပါကိုငိမ့်ချန်းအောင်ရှိပါလားရှင
်ဟုတ်ကဲ
့ဟုတ်ကဲ့နောက်ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့ပြည်ငိမ့်ဒုက္ခဒီပရဟိတစေတနာဝန်ထမ်းလှုပ်ပေးနေတယ်ဒီလူမှုရေးလုပ်ငန်းတွေလှုပ်ပေးနေတယ်မတ်ထက်ဦးဝေကိုလည်းဖိတ်ခေါ်ထားပါတယ်ဟုတ်ကဲ့ကြားပါလားမတ်ထက်ဦ
း
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့အားလုံးပဲအားလုံးကိုကျေးဇူးတင်ပါတယ်ခုလိုတကူးတကကျွန်မတို့ဖိတ်ကြားတာကိုဝင်ရောက်ဆွေးနွေးပေးတဲ့အတွက်လေကျမဒီနေ့တိုက်တိုက်ဆိုင်ဆိုင်ပဲရှင်ကျမဒီနေ့ Facebook မှာတွေ့လိုက်တာပေါ့နော်မြန်မာနိုင်ငံမှာလည်းအရင်တော့ဆိုရင်တော့သတင်းတွေကချက်ချင်းမသိရဘူးအခုတော့ဒီလူမှုကွန်ရက်ဒီ social media အထူးသဖြင့် Facebook ပေါ့လေ Facebook ကနေတင်လိုက်တဲ့ post တစ်ခုကလည်းတော်တော်လေးကိုစိတ်မကောင်းစရာပါပဲဒီကနေ့ကျမဖတ်လိုက်ရတာဟိုတင်ထားတာတော့ကိုထင်လင်းအောင်နဲ့ဒီနေ့မနေ့8:45မိနစ်အချိန်မှာပဲရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်အမှတ်3လမ်းမညောင်ပင်မှတ်တိုင်ရမုံနာလမ်းသွယ်မှာတဲ့အမျိုးသမီးတူဓာတ်ဒဏ်ရာနဲ့ကားပေါ်ကနေပြစ်ချသွားတဲ့ဖြစ်ရပေါ့နော်အဲ့ဒီမျိုးသမီးကသူလမ်းလျှောက်နေတော့မှကားပေါ်ကိုဆွဲတင်ပြီးတော့ကားမောင်းပြေးပြီးတော့တဲ့အဲ့ကားပေါ်မှာဓာတ်ထောက်ပြီးတော့အတ္တမပြုတ်ခြင်းမှုစ조사တဲ့လူနာကပြောပါတယ်သူလက်ဝင်းမှာလည်းဒဏ်ရာနှစ်ချက်ရထားတယ်အဲနောက်ပြီးတော့ခေါင်းကိုလည်းဒဏ်ရာတစ်ချက်နဲ့ပေါ့နော်နောက်ဆုံးဒီအရန်မိသက်တက်ဖွဲ့ရနေပြီးအချိန်မီဆေးဝါးကုသပေးနိုင်ခဲ့ပြီးတော့ဆေးရုံကိုပို့နိုင်ခဲ့ပါတယ်တဲ့အဲ့ဒီနားမှာရှိတဲ့ယရနာဓာတ်ဆီဆိုင်ကရန်ဝန်တန်းညီငယ်တွေကနေပြီးတော့အချိန်မီကယ်ဆယ်ခဲ့တာဖြစ်တယ်လို့ရေးထားပါတယ်အဲ့လိုမျိုးပေါ့လေမြန်မာနိုင်ငံမှာအခုကြလောမကြခဏကြားနေရတဲ့ဒီခိုးဆိုးလူရဲမှုတွေဒီလိုမျိုးဟိုရန်ကားနေတဲ့အဖြစ်တွေပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ CR မန်နည်းနည်းလေးဟိုဒါဒီလိုစာရိတ္တပြက်ပြားရတာဒါစိတ်ဝေဒနာလို့ပြောရမလားဒါမှမဟုတ်လို့ရှိရင်ဟိုဒီမူရဆေးတွေဆွဲပြီးတော့ delusional ပေါ့နော်ထင်အောင်ထင်မှားဖြစ်တာလားဆိုတော့ဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါကြီးကြားရတာသိမကောင်းပါဘူးခုနစောစောကဒေါက်ကင်ဆိုဝင်းပြောသလိုပေါ့လေဒီ reporting ကလည်းပုံများတာပေါ့လေ social media မှာ Facebook တို့ဘာတို့မှာဆိုတော့အရင်တော့လည်းဖြစ်ကောင်းဖြစ်ခဲ့တာညီအစ်ကြီးရှိမှာပါဒါပေမဲ့အခုကတော့ကျွန်တော်တို့ဒီ social media မှာ report လုပ်တဲ့အားကြီးများလာတဲ့ခါကျတော့ကျွန်တော်ပို့ပြီးထင်တာမြင်တာဖြစ်လာတာပေါ့လေဒါပေမဲ့ဒါတွေကိုပြန်ဆန်းစစ်မယ်ဆိုတော့အကြမ်းဖက်မှုတွေတပ်ဖြတ်မှုတွေဒီ aggressive behavior တွေစိတ်ပေါက်ကွဲမှုတွေတော်တော်များများဖြစ်နေတာကတော့အထင်ကြီးရပါပဲအခုနမိတဲ့မိကုန်းမှာစိတ်ယောဂကြောင့်လားမူရစေဝါကြောင့်လား delusion ဖြစ်လို့လားဆိုတော့ဒါကတော့ကျွန်တော် instant ကျေပြတ်နေမိကုန်းဖြစ်တယ်ပြန်ဖြေရမယ်ဆိုလို့ရှင်တော့စိတ်ယောဂကြောင့်ဖြစ်တဲ့အခြေအနေတွေရှိတယ်လို့အကုန်လုံးကိုလည်းစိတ်ယောဂကြောင့်ဖြစ်တယ်လို့ကျွန်တော်ပြောလို့မရဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့လေ့လာချက်တွေ့ရှိချက်ဒီကျွန်တော်တို့ရဲ့အတွေ့အကြုံတွေအရဆိုရင်စိတ်ယောဂရှိတဲ့လူတွေဟာ aggressive behavior ဖြစ်ဖို့အကြောင်းအချက်လက်တွေရှိတော်ညာလည်းပဲသူ့ကြောင့်ဖြစ်တဲ့ဟာတွေကနှေးပါပါတယ်။ဥပမာဆိုတော့စိတ်ယောဂအထူးကုဆေးဝင်နေမှာဒီကျွန်တော်တို့ဒီဒူနာဒီအချင်းချင်းမှာဖြစ်တဲ့ကိစ္စလောက်ပဲအပြင်မှာ say yoga pillow, say yoga e pillow, little body aggression fitness or usa, she or she may never about it. But I don't know the pit solution. Say yoga, she doesn't have a pitman solution ever. Midazu chinion, grow up, mood like irritable pit or argument in pime, pay and hold that in pime, say joy at the job, Emma, little body, delicate, a chimia, and if you go, let on a pime, an agent chipper. Not who I say yoga pit ludio. Lumiazua, Tailand, Joyon, that is Shiva, the middle of the body, say Yoga Shiloshi, a jump and Missora, any meter of Mamma. Not who are Muya Siva Surenia Malebe, Muya Siva, Tautomua, Nene, Puyo Miala body, and Muya Siva Tobekama, yet these are Taulushin, yet these are junk, say the Pope Yara, New and Nevare, yet these are junk, daughter Pope Pierre, Surosa, daughter who paint you move.
โอ้ไม่ชอบดีนะรูปบอดอะเยตออกแต่คํามาฟรีสตริงโดคอนสตริงโดเนดว่าได้ครับฮู้ป่ะเนดว่าพี่รอดีอะรอดีอะเยตนี่ซาปอกพี่รออิมพอสซิบพี่รอဖြစ်တဲ့ဟာကြီးများပါတယ်နောက်တစ်ခုကဒီမူရစီဝါကြောင့်လည်းခုနကပြောတဲ့အကျူဒီလူရှင်းပေါ့အကျူစိုက်ကိုစစ်ဖြစ်ပြီးတော့ဟာလာဒီစိတ်ထဲမှာအထင်အောင်ထင်မှားဖြစ်တဲ့အတန်ကြီးကြားလာတယ်အဲ့နောက်ပြီးတော့ဒီမကောင်းဆုံးဝါတွေဟိုထင်တာတွေရှိတယ်သူများပေါ်
ိယောဂကြီးအကြီးကျယ်လဲရှိတာမဟုတ်ဘူးဟလာဟိုအကြောင်းကြီးငယ်လဲရှိတာမဟုတ်ဒါပေမဲ့ personality disorder လို့ပေါ်ပြီးတော့ကျွန်တော်တို့ခုနပြောတဲ့အမျိုးဆိုလို့ရှိရလဲပဲเนาะအဲ့ဒါ paranoid personality ဖြစ်တာဖြစ် anti social personality ဆိုတာမျိုးဖြစ်ရင်ဖြစ်မယ် psychopath သူတို့မှာ empathy ဆိုတာမရှိပါဘူးခံစားမှုဆိုတာမရှိပါဘူးအဲ့လိုလူမျိုးတွေကနေပြီးတော့ကျွန်တော်အရက်ဒီစားပေါက်စားပြီးတော့မူးယစ်ပြီးတော့ကျူးလွန်တဲ့အဖြစ်တည်းလဲတင်နေပါလေ
အ
ဲ့ဒါကြီးကတော့ဦးချင်းတယောက်ချင်းပေါ့လေဒါပြန်တိတဲ့ပို့ပြီးတော့ကြီးကျယ်တာကိုပေါ့မယ်ချက်တက်တာပြောရမယ်ဆိုတော့ social problem အများကြီးရှိပါတယ်ခင်ဗျာဆေးရလို့နော် social economic status က nature လို့ low self esteem ဖြစ်လို့နော်အဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့လည်းပဲနောက်ပြီးတော့နေရထရတာကြက်တဲတယ်အတန်းကြီးစူညာနေ
အဲ့မှာ
frustration တွေများလာပြီးတော့
ထပ်ပေါက်ရှာလို့ပေါ့ဟုတ်ကဲ့ပါ
ပေါက်ပြီးများပါဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆရာဥတီဟာကြိုင်ကတော့လက်တွေ့မြန်မာနိုင်ငံထဲမှာဟိုတဲတဲဝင်ဝင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ပေါ့နော်အခုလက်ရှိလက်တလုံးအခြေအနေမှာဟိုဘာတွေလုပ်ပေးရင်ကောင်းမလဲရှင
်ကျွန်တော်တို့ဒီလုပ်နေတာကတော့ကျွန်တော်တို့ဒီလိုင်းသားမြို့နယ်ထဲမှာကျွန်တော်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီစီမံချက်လေးတွေကိုချပြီးခဲ့တဲ့နှစ်အတွင်းမှာကျွန်တော်တို့လုပ်ခဲ့တဲ့ကျွန်တော်တို့လေးလာတရှိကျရတော့ဘောနော်လူတွေပါကြောင့်ဟိုလိုစိုးသွမ်းနေတယ်ဒီလိုမျိုးပြဿနာတွေတက်နေတယ်ဆိုတာကိုကျွန်တော်တို့လေးလာကြည့်တဲ့အခါမှာတကယ်တမ်းတော့ကျွန်တော်တို့ဘောနော်အသိပညာပေါ့အသိပညာအနေထားနဲ့အားလုံးကဘာလို့ဒီလိုနေပါတဲ့အခါရှိရဲ့အသိပညာနေပါတဲ့အခါကျတော့တို့ရဲ့ခံယူချက်တွေပေါ့တို့ရဲ့ခံယူချက်တွေကလည်းတို့ရဲ့အဒီအသိပညာပေါ်မှာဒီလိုခံယူချက်တွေကလည်းဘာလို့ဒီလိုအမှားတွေလည်းပြောလို့ရတယ်ယူရင်းတာတွေလည်းရှိရဲ့ပေါ့နော်အဲ့ရနေတဲ့သူကဘာလို့ဖြစ်လဲဆိုသူတို့ရဲ့လုပ်ရက်တွေပေါ့သူတို့ရဲ့လုပ်ရက်တွေမှာဒီပုံမှာတက်တက်ပေါ့ချူဒီလိုတွေ့ရတာတော့ဖလာလေးနဲ့လေးလောက်ရှိချင်တယ်သူတို့ကတော့ဘာလို့လုပ်လဲဆိုလို့ရှိရင်ပညာပေးလုပ်ငန်းတွေတော့ကျွန်တော်တို့လုပ်ပါတယ်ဒီကတော့ကျွန်တော်ငယ်မှာဘာလို့ပြောတော့အုပ်ဝင်ရဲ့ဟောပေါ့သူဒီလိုမျိုးတော့ပြီးတော့ကျွန်တော်တို့လူခွေးနဲ့ပတ်သက်တဲ့အမျိုးတောင်းယူမှုတောင်းခံမှုဒီလိုအတိအကျလေးတွေကိုပေါ့ဒါလေးတွေကိုတော့လူရိတာထဲမှာပို့ပြီးတော့ဒီတဲ့ဒီကြည်ကြည်ပြတ်ပြတ်လေးလုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါတစ်ဖြည်းဖြည်းနဲ့တော့ကျွန်တော်တို့ပြင်ယူရမှာပေါ့လေပြန်ပြီးလုပ်ရမှာပေါ့
ဒါတော့
ကျွန်တော်တို့ရဲ့ပေးဆောင်မယ့်အမြင်လေးမှာကျွန်တော်ပြောပြတာပ
ါဟုတ်ကဲ့ပါကိုချမ်းငိမ့်အောင်အနေနဲ့ရောကိုချမ်းငိမ့်အောင်တို့လုပ်နေတဲ့လူမှုရေးလုပ်ငန်းတွေမှာဒီလိုမျိုးအဖြစ်တွေလည်းမကြာခဏကြုံရမယ်လို့ထင်ပါတယ်ရှင်ကိုချမ်းငိမ့်အောင်ရဲ့အတွေ့အကြုံတွေလည်းမျှဝေပါဦ
းဟုတ်ကျွန်တော်ကဒီခုနကဆရာဒီမှာတော့ကျွန်တော်ပြောဆရာပြောခဲ့တာမျိုးပေါ့နော်ဒါကကျွန်တော်က social status ရဲ့နေကြမှုပေါ့နော်ဒါကျွန်တော်အဓိကတော့သွားပြီးတော့ link သွားဖြစ်တဲ့ဟာတော့ဒီစင်ရဲနေကြမှုပေါ့နော်စင်ရဲမွေးမွေးတည်မှုပေါ့နော်ဒါကျွန်တော်တုံးပြီးတော့တရားဥပဒေစိုးမှုအဲ့နှစ်ခုကြားမှာကျွန်တော်ကတော့ဟိုမြင်ပါတယ်အဲ့နှစ်ခုရဲ့ဟိုအခန်းကဏ္ဍပေါ့နော်ဘာလို့စင်ရဲနေကြမှုကိုဒီကျွန်တော်တို့ဒီနှစ်ပိုင်းမှာပဲပေါ့နော်ဒီ IL ကထုတ်ပြန်တဲ့အချက်တခုရဆိုရင်ကျွန်တော်တို့ဒီဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်တဲ့ကျွန်တော်တို့လိုနိုင်ငံတွေမှာဒီ60ရာခိုင်နှုန်းကဒီ income generation တွေပေါ့နော်သူတို့ဟိုခိုင်မာတဲ့အလုပ်ကိုင်းပေါ့နော်အတန်မွေးကြောင့်မရှိဘူးပေါ့မရှိတဲ့ကြောင့်ဒီလူတွေရဲ့ဒီကျုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာတွေကပြတ်ပြားနိုင်တဲ့ဟာတွေရှိတယ်ပေါ့အဲ့တည်းတတိထားဖို့ဆိုပြီးတော့ IL ကလည်းလိုထုတ်ပြန်ထားပေါ့တဆိုင်ရာဒီ agency တွေနဲ့ပေါ့နော်ပေါင်းဆက်အဲ့မှာကျွန်တော်နိုင်ငံနေနေတဲ့ဒါပွင့်လင်းလာတဲ့မြင်သာလာတဲ့ခါမှာကျွန်တော်တို့ကအဲ့ဒီခုနပြောဆင်းရဲနေကြမှုကိုကျွန်တော်တို့က မဖြေစင်ပေါ့နော်ဘလို့ပေးနိုင်လဲဒီမှာတရားဥပဒေစိုးမိုးရေးဆိုတာနောက်ထပ် challenge တစ်ခုကကျွန်တော်ထပ်ကြုံရတယ်ပေါ့အဲ့လိုကြုံရတဲ့ခါကျတော့ခုနကကျွန်တော်ပြောတော့လူတွေရဲ့ထွက်ပေါက်ကဒီဟိုပါပေါ့စိတ်ပိုင်းဆိုင်ရာရိုင်းဆိုင်မှုဘက်ကိုသွားတာပေါ့နော်အဲ့လိုဖြစ်လာတဲ့ခါကျတော့ဒါတွေကကျွန်တော်တို့အတွက်ကတကယ်ကို challenge ပေါ့အဲ့အတွက်ကျွန်တော်တို့ကတော့ခုနကဟိုကိုတရားဆိုင်ပြောလို့ကျွန်တော်တို့ကတော့ social awareness တွေပေးဖို့ပေါ့နော်ဒါတော့ကျွန်တော်တို့ challenge မှာလုပ်တယ်ပေါ့အဓိကတော့ public ကိုနားလည်တဲ့နားလည်လွယ်တဲ့အဓိကကျွန်တော်တို့ဒီရုပ်ပုံတကြီးကားချက်လေးနဲ့တဖြည်းဖြည်းပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ဒီခုနပြောတဲ့တရားဥပဒေစိုးမိုးရေးကိုကျွန်တော်အရင်ပြန်ပြီးကဘာယူမယ်ပြီးရင် CN ဒီနေကြမှုကြောင့်ဆိုတော့ education လေကျွန်တော်ပြန်မြင့်တင်ပြီးတော့ကျွန်တော်တဖြည်းဖြည်းပေါ့ကျွန်တော် vocational training တွေပါကျွန်တော်ဆက်လုပ်ဖို့ဒါတော့ကျွန်တော်တို့သွားနေတဲ့ဟာလို့ပေါ့နော်ဒါလေးကိုကျွန်တော်တို့တပိုင်းတနိုင်ပေါ့နော်
โอเคโอเคก้าวมาเลยเอ้าดิโลป้อเนาะโหอลุไก่ไม่ရှိတဲ့အခါကျတော့လေလွင့်လူငယ်တွေများလာတယ်လေလွင့်နေတဲ့လူငယ်တွေများလာတယ်သူတို့စိတ်တွေလေပြီးတော့အလုတ်ไก่မရှိတဲ့အခါမှာသူတို့ frustration တွေဖြစ်လာပြီးတော့သူတို့ရဲ့ frustration ပေါ့သူတို့ရဲ့ဒီအားမလို့အားမရဖြစ်တာတွေကိုဒေါသအလျောက်ပောက်ကွဲပြီးတော့ဖြစ်ကြတာတွေများတယ်လို့ကျမလည်းနားလည်ထားပါတယ်ဟိုမတ်ထက်ဦးဝေအနေနဲ့ရတယ်မျိုးသမီးလေးဖြစ်တယ်ပေါ့เนาะဟိုဒီလူမှုရေးဝန်ထမ်းတွေမှာလူငယ်လုပ်ငန်းတွေမှာလည်းထက်ထက်ဦးဝေလုပ်ဆောင်နေတယ်ဆိုတော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီအိမ်တွင်အကြမ်းဖက်မှုတွေကလည်းဟိုဒါမျိုးပေါ့နော်ဟိုထိကြိုက်ဒါတွေဓာတ်နဲ့ထိုးတာတွေဖြစ်တယ်ပေါ့အဲ့တော့မတ်ထက်ဦးဝေတို့ရဲ့ခန်းကဏ္ဍလေးပြောပြပေးပါဦးရှင်ဘယ်လိုများကူညီပံ့ပိုးပေးနေလဲဆိုတာပေါ့နော
်ဟုတ်ကဲ့ကျမတို့ဖွဲ့စည်းအနေနဲ့ကတော့ကျမတို့မြင်တာကဒီကိစ္စက security နဲ့လေအများကြီးဆိုင်ပါတယ်ပေါ့နော်အခုလက်ရှိရှိနေတဲ့ဒီလုံခြုံရေးအခန်းကဏ္ဍပေါ့ကျမကာကွယ်ရေးကိုမပြောပါဘူးဒီလုံခြုံရေးအခန်းကဏ္ဍကိုဘယ်နောက်ထိအားဖြည့်ထားလဲဆိုတော့အပိုင်းကကျမတို့ဒီကောင်ဖြစ်စီရဖြစ်ပါတယ်ဘာလို့လဲဆိုတော့ကျမတို့မြို့နေပဲဖြစ်ဖြစ်ဒီနေမှာပဲနေတဲ့လူတွေပဲဖြစ်ဖြစ်အားလုံးမှာဒီ security measure တွေကိုကောင်းကောင်းပံ့ပိုးနေတာမျိုးကျမတို့မတွေ့ရအောင် infrastructure ရပဲကြည့်ကြည့်ကျမတို့မြို့တွေထဲမှာလမ်းလျှောက်တဲ့အချိန်ညနေပဲဖြစ်ဖြစ်နေ့လည်းပဲဖြစ်ဖြစ်ဒီအမျိုးသမီးတွေအတွက်ဒီ infrastructure တွေဒီပြောချင်တာကဒီသွားရေးလာရေးကိစ္စတွေပြီးတော့ကျမတို့ရဲ့ဒီလမ်းမှာထားထားပေးတဲ့ဒီလုံခြုံရေးသတ်မှတ်ချက်တွေဒါတွေဟာလုံလောက်တဲ့လုံအပ်ချက်လုံလောက်တဲ့လုံခြုံမှုတွေကိုပေးနေဘူးပြီးတော့နောက်တစ်ခုကကျတော့ကျမတို့ရဲ့ဒီဟိုခဏခဏပြောနေရဲ့ rule of law ပေါ့နော် reinforcement ဘယ်လောက်ရှိလဲဆိုတဲ့အပိုင်းကိုကြွားပါတယ်ဘာလို့လဲဆိုတော့ကျမတို့ဒီခုနကလို domestic violence လို့ပြောတဲ့ဒီအိမ်ကြီးအကြမ်းဖက်မှုတွေနဲ့ပြောလာတဲ့အခါမှာတော်တော်များများကဒီအကြမ်းဖက်မှုတွေကြုံလာရင်တရားရင်းနဲ့ဖြေရှင်းကြပါလို့ပြောကြတဲ့သူရှိတယ်။အဲ့ဒါကတစ်ချမ်းပြီးတော့နောက်တစ်ခုကကြတော့အိမ်ကြီးအပြင်ကိုမပေါက်ကြားနေနဲ့ဆိုပြီးတော့ဝိုင်းပြီးတော့အတန်ပိတ်ကြတာရှိတယ်။ဆိုတော့အဲ့ဒါကဒီကာချာရကျမတို့ယဉ်ကျေးမှုရလိုက်ပြီးတော့နှုတ်ပိတ်ကြတဲ့တစ်ချမ်း။ဆိုတော့အဲ့ဒီနှစ်ချမ်းလုံးကမျိုးသမီးတွေအတွက်အခက်အခဲများကြီးရှိပါတယ်။ဆိုတော့ဒီကာချာရမျိုးသမီးတွေကိုအိမ်ကြီးအတန်ပြင်မကြားနေနဲ့ဆိုရက်ဒီကာချာလုံးတဲ့ဒီယဉ်ကျေးမှုတစ်ခုဟာအိမ်ကြီးအကျန်းဖတ်မှုကိုပို့ပြီးတော့တိုးမြင့်စေပါတယ်။ဆိုတော့ဒီလိုမျိုးအရာတွေဆိုလို့ရှိရင်တော့ကျမတို့ရဲ့အဖွဲ့အစည်းအနေနဲ့ကတော့ဒါရီဒီ violence ဒီ violence နဲ့အကျန်းဖတ်မှုဒီအကျန်းဖတ်မှုတွေအကျန်းဖတ်မှုကိုယဉ်ကျေးမှုဆိုပြီးတော့ကျမတို့ကလိလိရှုထားလို့မရဘူးဆိုတဲ့အရာမျိုးတော့ကျမတို့တောက်လျှောက် educate လုပ်နေတဲ့အပိုင်းကြီးဒီတင်းနှန်းတွေပေးပေးနေတာမျိုးကျမတို့ဒီဥဆောင်ရပြုတ်ပြီးတော့ advocacy တွေလုပ်ပေးနေတာမျိုးရှိပါတယ
်ဟုတ်ကဲ့ပါ
ဒီပိုင်းကတော့ကျမတို့ဟိုတည်တင်းတစ်ခွေတည်းလုပ်လို့ရတဲ့အလုပ်မျိုးမဟုတ်ပါဘူးဒါကတော့ network တွေချိတ်ဆက်ပြီးတော့ကျမတို့ဒီချက်ပို့ပြီးအားကောင်းကောင်းလုပ်မှလည်းရတယ်လို့ကျမတို့ civil society လို့ခေါ်တဲ့ဒီပြည်တွင်းဖွဲ့စည်းတွေဒီလိုလူမှုရေးရာ pride ဖွဲ့စည်းတွေနဲ့လည်းလုပ်လို့မရအောင်ကျတော့သူကနိုင်ငံတော်ရဲ့ပါဝင်ပတ်သက်ပေးမှုနိုင်ငံတော်မှာရှိနေတဲ့ security sector တွေရဲ့ဝင်ရောက်အားဖြည့်မှုလည်းလိုအပ်ပါတယ်သူတို့ကတော့ကျမတို့တစ်ခါကျမတို့ကြုံခဲ့ရပူပါတယ်လမ်းမှာလိုက်ပြီးနှောက်ရှက်နေလို့လမ်းပြီးတော့ဖုန်းဆက်ပြီးတော့ကျမတို့လမ်းပြီးအကြောင်းကြားတဲ့အတိုင်းနဲ့ကျမတို့ရဲ့ဒီပုံမှန်ဒီ199ပေါ့နော်ကျတော့ဟိုတိုင်းရခါမှာဘယ်လိုဖြစ်လဲဆိုတော့ဒီဖုန်းတွေက available ဖြစ်မနေဘူးဟိုဖုန်းကဆက်တဲ့အခါမှာ gain မနေဘူးအခြားအင်္ဂူပြောရမယ် line တွေကပိတ်နေတာမျိုးမအားနေတာမျိုးဖြစ်နေတယ်ပြီးတော့ဒီတက်ဆိုင်ရာဖုန်းတွေကိုဒီရက်ွက်ရုံးတွေဆက်တဲ့အခါမှာလေဒါကအမှုခင်းဖြစ်ပြီလား crime ဖြစ်ပြီလားအနေအထူးဖြစ်ပြီလားမဖြစ်ရင်ကျွန်တော်တို့ကန်ကွယ်လို့မရဘူးဆိုတော့ဒီလိုမျိုးတုံ့ပြန်မှုတွေရလာတဲ့အခါမှာအမျိုးသမီးတွေအတွက်အရန်အနေကြီးပါတယ်ဆိုတော့ကျမတို့ဒီဟာတွေနဲ့ပတ်သက်ပြီးတော့လေဒီရေးဌာနရှိနေတဲ့ဌာနဆိုင်ရာတွေနဲ့လည်းတိုင်ပင်ခဲ့ပြီးပါတယ်အဲ့လိုမျိုးသွားရောက်ဆွေးနွေးပြီးတိုင်ပင်တဲ့အခါမှာတို့ရဲ့ဒီအခက်အခဲတွေကိုလည်းပုံမှန်နေနေချပြလာတာမျိုးတွေလည်းကျမတို့ပြန်ကြရပါတယ်အဲ့ဒါတွေကကြတော့ဒီရေးဌာနအနေနဲ့တို့ရဲ့ဝန်ထမ်းအင်အားပြီးတော့ security အင်အားကိုလုံလောက်တဲ့အခါဟိုလုံလောက်တဲ့အထောက်အပံ့မရှိနေတဲ့အခါမှာတို့အတွက်ဒီ ဒီလိုဒီတိုင်းအားလုံးရဲ့ security
ကိုကျွန်တော်မျိုးလည်းကြားပါတယ်ကျွန်တော်တို့ကရှေ့ဆက်မှာတော့ဒီ security sector နဲ့ဒီ law enforcement ကိုဒီတပ်ပို့ပြီးတော့အားကောင်းဖို့ကိုတော့ကျွန်တော်တို့ဆက်ပြီးတော့အတူတူလုပ်နေပါတယ်ရှင့်ဟုတ်ကဲ့ပါအခုတို့ပြောစားဆက်ရှိရှိနဲ့ရှင်းပြပြီးတာကျေးဇူးတင်ပါတယ်အခုလို့ကြားရတာလဲဝင်တာပါတယ်မြို့သမီးတွေရဲ့လုံခြုံရေးကတော့အမှန်တမ်းအရေးကြီးပါတယ်ဟိုသွားရေးလာရေးမှာလုံခြုံမှုမရှိတဲ့အတွက်ကြောင ဒီကနေ့ကျွန်တော်တို့ရဲ့အဲ့ဒါဒီကြားတာစိတ်မကောင်းပါဘူးအခုနကစောစောကဒီကုနာကဆရာမေးခွန်းပြောတော့ကျွန်တော်မေးခွန်းမေးခြင်းနဲ့ဆက်ပြီးတော့ဟိုပြောထားတာရှိပါတယ်ကိုအောင်စမ်းမြင့်လိုင်းပေါ်မှာရှိပါလားရှင်
ဟုတ်ပါတယ်ဗျာဟုတ်ကဲ့ကိုအောင်စမ်းမြင့်ဗာမြန်းမေးခြင်းပါလဲရှင်ပြောပြပါအောင်ကျွန်တော်တို့အခုလက်ရှိပေါ့ဗျာဖြစ်ပြနေတဲ့ဥစ္စာကျွန်တော်တို့စီးပွားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတကယ်အခြေခံလူတန်းစားတွေအခုဆိုရင်ကျွန်တော်တို့လုံးဝအရင်အထက်ကျွန်တော်ပို့ဆိုးလာတယ်ပေါ့ဗျာဒီခိုက်ရန်ဖြစ်ပွားတာလည်းကျွန်တော်စီးပွားရေးကြောက်မှုကျွန်တော်တို့ကထင်တယ် ီတော့ခါကြဒီလိုအဲစီးပွားရေးလည်းအဆင်မပြေဘူးကျွန်တော်ခပ်ပေါက်တစ်ခုရှာပါပါဗျာဒီလိုခပ်ပေါက်ရှာတဲ့အခါမှာကျွန်တော်ဒေါရတွေရံဖြစ်တာတွေအဲပြီးကြတော့ခိုးခိုးတဲ့ဥစ္စာတွေမျိုးပုံစံမျိုးတွေဖြစ်လာတာကြီးကျွန်တော်တွေ့ရတယ်ဗျာဒီပုံမှာကျွန်တော်တို့အနေနဲ့ဒီပညာရှင်တွေနဲ့ဘယ်လိုမျိုးသုံးသပ်ပြီးတော့ကျွန်တော်တို့ပြန်လည်ဖြည့်ပေးခြင်းလည်းမသိပါဘူ
းဟုတ်ကဲ့ပါဆရာနည်းနည်းလေးဖြည့်ပေးလို့ရမလားရှင်ဒါတော့ family ထဲမှာပေါ့လေမကျေနပ်တာတွေပောက်ကွဲတဲ့သဘောပါဆရာ
ဟိုအလေးထားပြီးကျွန်တော်တို့ဒါကိုဖြည့်ရှင်းမှုလိုပါတယ်အဲခုနကတော့နိုင်ငံတော်ကနေပြီးတော့ဆောင်ရွက်ပေးမယ့်ကိစ္စတွေလည်းအများကြီးရှိပါတယ်အဲ့ဒီမှာကျွန်တော်ပြောချင်တဲ့အချက်ကတော့ဟို psychological services တွေက community based services တွေကျွန်တော်တို့ရှိဖို့လိုပါတယ်ဥပမာအဓိကဆိုလို့ရှိရင်တော့ crisis intervention လို့ခေါ်ပါတယ် crisis intervention အတွက်ကို service တွေရှိမယ်ဆိုလို့ရှိရင်ခုနလိုပေါ့လေ domestic violence လို့မိမတယောက်ကလည်းကြောက်လန့်နေရတယ်လည်းအပြင်မှာလည်းထွက်မပြောရဘူးဆိုလို့ရှိရင်confidential အနေနဲ့သူကနေပြီးတော့တယ်လီဖုန်းဆက်ပြီးတော့ဒီ crisis center တွေကိုသူလှမ်းပြီးတော့ဆက်ပြီးတော့သူတို့နဲ့ counseling လုပ်နိုင်တဲ့အနေအထားတွေရှိတဲ့ service တွေရှိထားဖို့လိုပါတယ်။နောက်တစ်ခါကျတော့ domestic violence assessment ဆိုပြီးတော့တကယ်လို့ဟိုတချို့ကျတော့မကလေးတွေဆိုလို့ရှိရင် mandatory reporting ပေါ့လေ။ကလေးကို abuse လုပ်လို့ရှိရင် mandatory reporting ရှိမယ်။မိမတယောက်ကကြောက်လန့်နေတယ်ဆိုလို့ရှိရင် even အိမ်နီးနားချင်းကစပြီးတော့ဒီဥစ္စာကိုဟိုကုနာတို့လို့ဒီဟိုသက်ဆိုင်ရာဌာနတွေကိုဌာနဆိုတာအပြစ်ပေးတဲ့ဌာနဒီမဟုတ်ခဲနဲ့ပေါ့လေဒီသူတို့ပြန်ပြီးတော့ကူညီနိုင်မယ့်နေရာ counseling services တွေကိုကျွန်တော်ဆက်သွယ်နိုင်ရတဲ့အနေအထားတွေရှိဖို့တော့အဲ့ဒီအတွက်က community services တွေမှာကျွန်တော်ဗမာပြည်မှာကျွန်တော်အခုကျွန်တော်သိတော့ပေါ့လေလိုအပ်ချက်တွေဟိုဒီ mental health service မှာလိုအပ်ချက်ကတော့ psychological services တွေအများကြီးလိုပါတယ်ခင်ဗျာ psychologist တွေ clinical psychologist တွေ counselor တွေဆိုတော့ psychology ဖြစ်စာမလို counseling skills ရှိတဲ့သူကလည်းပဲအဲ့ service မှာကျွန်တော်ဝင်ကူလို့ရပါတယ်။အဲ့ဒီဟာမျိုးတွေ service တွေကျွန်တော်တို့မှာအများကြီးလိုအပ်ပါတယ
်။အဲ
့ဒါအဲ့ဒီ assessment တွေကောင်းကောင်းပေးနိုင်ပြီဆိုရခါကြတော့မှခုနပြောတဲ့ domestic violence ဖြစ်တဲ့ဥစ္စာတွေကာကွယ်နိုင်မယ်၊အကူအညီပေးနိုင်မယ်။ Now women refuse you know AI threat evolution and these I'm see လို့ဆက်တဲ့သူတို့လုံခြုံတဲ့နေရာပေးနိုင်တဲ့အနေအထားတွေဒါတွေကတော့ကျွန်တော်တို့ဒီ social service တွေမှာအဲနောက်လည်းဖြစ်လာမှာပါလေ။ကျွန်တော်တို့ဒီ mental health services တွေမှာဒါတွေကိုထပ်ပြီးတော့develop လုပ်ပြီးဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်မြန်မာနိုင်ငံရဲ့ဒီဟိုအခုဟိုပြုပြင်ပြောင်းလဲနေတဲ့ကာလလို့ပဲပြောအောင်ပါပေါ့เนาะဒီပြုပြင်ပြောင်းလဲနေတဲ့ကာလမှာလိုအပ်နေတာဒီပညာရေးကျန်းမာရေးဒီလူမှုရေးပေါ့เนาะဒီလူမှုဝန်ထမ်းအနေနဲ့ဟိုကြည်ကြည်ပြည့်ပြည့်လှုပ်ဆောင်စရာတွေကတော့အများကြီးပါပဲဟိုဒီတခြားနိုင်ငံမှာဆိုလို့ရှိရင်ဒီနိုင်ငံလူမျိုးနေရာတွေမှာဆို counseling service တွေပေါ့เนาะနှစ်သိမ့်ပေးတဲ့လူလူနာတွေဥမာဆိုလို့ရှိရင်မူရဆေးဆွဲတဲ့လူတွေဟေးကုသတဲ့နေရာမှာဒီမူရဆေးဆွဲနေတဲ့လူတွေဒီလူပေါင်းအတိုင်းဝိုင်းနဲ့ဘယ်လိုပြန်ဝင်မလဲပေါ့เนาะအဲအဲ့လိုမျိုးဟိုနှစ်သိမ့်နဲ့အဖွဲ့အစည်းတွေပါလေတော်တော်လေးကိုမြန်မာနိုင်ငံမှာလိုအပ်နေတယ်လို့ကျွန်မထင်ပါတယ်ရှင်
။ဟုတ်ပါတယ် rehabilitation services ပေါ့လ
ေ။ဟုတ်ပါတယ်။
drug and alcohol long term services တွေအဲ့ဒါကကြည့် professional တွေနဲ့ police တိစောက်ထားတဲ့ services တွေဖြစ်ရမှာပေါ့လေ
။
အဲ့ဒါမျိုးတွေ drug and alcohol services ကြီးကြီးတဲ့ counselor တွေလိုတယ်အကွန်မန်တီဟဲဆာဗစ်စ်စီလိုပါတယ်
ဟုတ်ကဲ့ပါဟိုရှိတော့ရှိမှာပါဒါပေမဲ့ဟိုအတိုင်းအတာကြဲကြဲပြင်းပြင်းမလုံနိုင်သေးတာဖြစ်ပါလိမ့်မယ်နော်အခုဟိုသောတာရှင်တယောက်ကရှိနေပါသေးတယ်ကိုအေယာဝဒီလင်းနဲ့ဟုတ်ကဲ့ရှိပါလားလိုင်းပေါ်မှာ
ဟုတ်ကဲ့
ဟုတ်ကဲ့ဗာမြေးမေးစစ်ပါလိမ့်ရှင်ဟုတ်ကဲ့
အော်ဟုတ်ကဲ့ဟိုကျွန်တော်တို့ကလေ
ဟုတ်ကဲ့
အဲခုဟာကအဲတင်းနေမှာပဲဖြစ်ဖြစ်ပါလိုင်းပေါ်မှာပဲဖြစ်ဖြစ်အကုန်လုံးကသတင်းတွေကကျွန်တော်ပုံဝင်ချင်မှာရောအင်းနာချင်းနေမှာလေရောဟုတ်နော်ဒီလိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရော ဟိုဘယ်လိုပြောမလဲမလုံးယုံမှုပေါ့မလုံးယုံဆုံးမှာအပြင်တစ်ခုသွားမယ်ဆိုရင်တော့မှအဲတတိထားနေရတဲ့အနေထားမျိုးတွေနဲ့ကြုံနေရတဲ့အားမျိုးတွေရှိတယ်အာတကယ်နေဝဘရကကခုသားပဲမိတကယ်နေအိန္ဒိယယောက်ကပစံဒုက္ခလာရပြန်ပြီအတကယ်နေဓာတ်နဲ့ဝင်ထိုးသွားပြန်ပြီဆိုတော့အဲ့လိုရုပ်ပိုင်းရောစိတ်ပိုင်းရောပေါ့နော်ဟိုဘယ်တော့တော့ထိမ့်ညာနေရတဲ့အနေထားမျိုးတွေကျွန်တော်တို့ကြုံနေရတယ်ပေါ့အဲ့ဒါကြတော့အဲ့လိုမျိုးရုပ်ပိုင်းရောစိတ်ပိုင်းရောလုံခြုံမှုတွေအဲပြီးနိုင်အောင်ဘလူတွေများအဲစီစဉ်ဆောင်ရွက်ထားတယ်ဒါအစိုးရအနေနဲ့ရောတာဝန်ရှိသူအနေနဲ့ပလာဟိတအဖွဲ့ကြီးအနေနဲ့ရောဘလူမျိုးအစီအစဉ်တွေဆွဲပြီးတော့ဘလူမျိုးလူပေးဖို့စီရင်နေများရှိပါလေပေါ့
ဟုတ်ကဲ့ပါအခုပေါ့လေဟိုကိုတီဟကြိုင်တို့ကိုငိမ့်ချအောင်တို့ကိုမတ်ထက်ဦးဝေတို့ပေါ့သူတို့လည်းဟိုတနိုင်တစ်ပိုင်းပေါ့နော်တအားသရွေ့ဆောင်ရွက်နေကြရဲဆိုတော့ဟိုကိုတီဟကြိုင်ဘလူများအကြံပေးကြမှာလဲရှင်အခုမလုံခြုံဘဲနဲ့ခံစားနေရတဲ့အဖြစ်ကိုပေါ့နော်အိမ်နေထိတက်ပြီးတော့လှုပ်နေတဲ့အဖြစ်တွေတောင်မှရင်ဆိုင်နေကြရဲဆိုတော့လေ
ဟုတ်ကဲ့အဲ့ရခုနကဟိုဆ iamma လေးစီလီပါတယ်ပေါ့နော်ကျွန်တော်ဒီကတော့ rule of law ပေါ့ရောက်ရစမူကြီးကတကယ်တမ်းဖြစ်လာပြီရှိဆိုလို့ရှင်တကယ်တမ်းထိပိရောင်းတဲ့အဖြစ်ပေးရမျိုးမရှိတဲ့အခါကျတော့လူရဒီလိုလေးဒီဟာလေးလုပ်လိုက်တယ်ဆိုလို့ရှင်ဒါတူပါမဖြစ်ဘူးအဆုံးမိခုဆိုပဲထောင်တွေကခဏခဏထောင်ခါတာရှိတယ်လေအဲ့လိုလေးကြောက်လို့ရှင်အပြင်မှာထွက်လာတဲ့ရက်ွက်တရားမလို့ကြိုးနောက်တစ်ခုကျွန်တော်တစ်ခုလေးဖြည့်ဆက်ပြီးတော့ပြောချင်တာခုနကကျွန်တော်ဆွေးနွေးတဲ့နေရာမှာအဓိကလူရခုနပေါ့နော်လူမှုရေးပြဿနာကြောင့်ဆိုရှယ်အကြောင်းပြောကြတယ်ပညာတွေမပါတယ်လို့ပြောကြတယ်ဆိုရင်တကယ်တော့ကျွန်တော်တို့ခုလက်တလဲမှာကြားနေကြရတာဆိုတာတကယ်ငွေကြီးကြီးမရှိလို့မဟုတ်ဘဲနဲ့ငွေရှိတဲ့အတိုင်းဝိုင်းနေရနေပြီးတော့ခုနအိမ်ကူလေးနှိမ့်ဆက်တာမျိုးဒီဝန်ထမ်းတွေကိုဒီလာကြတွေမပေးဘဲနဲ့ဒီနှိမ့်ဆက်ခိုင်းစေတာမျိုးဒါမျိုးကြီးကြတော့ကျွန်တော်တို့ကကြားနေကြရဆိုကျွန်တော်တို့အကကြတော့ခုနပေါ့နော်ဟိုဖြစ်လာတော့မှကျွန်တော်တို့က treatment ကိုလိုက်ပြီးတော့လုပ်တာမျိုးမဟုတ်ဘဲနဲ့ prevention လို့ခေါ်တယ်ခုနဆရာမလေးလည်းဆွေးနွေးကြတယ်ဆရာလည်းဆွေးနွေးကြတယ် awareness ပေါ့ကျွန်တော်တို့ဒုတိယတဲ့မှာပို့ပြီးတော့အတိတ်ကြားတွေကိုများများလေးဒီနော်ကျွန်တော်တို့ဒုဒုအဖွဲ့ကြီးရလူမှုအဖွဲ့ကြီးရပါတော့ခုနပူပေါင်းပြီးတော့ကျွန်တော်တို့ကတော့ကြိုးစားပြီးတော့လှုပ်ဆောင်နေတာဒါလေးကတော့အချိန်ကြီးပြီးတော့လုပ်ရမယ်လို့ဒါကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါအကိုချမ်းကြီးအောင်ရဲ့အတွေ့အကြုံလေးရောပြောပြပေးပါဦးရှင
်ဟုတ်ဟုတ်ကဲ့အဲ့ဒါလေခုနကကျွန်တော်တို့လည်းဆက်ဆွေးနွေးတယ်မှာပါတာပါတော့ကျွန်တော်တို့ခုလေးနေကျွန်တော်လည်းခုပြောရင်းနဲ့ကျွန်တော်ရေဆောက်တယ်ပါကျွန်တော်မှတ်ထားတာလေးပေါ့နော်ဒီနှစ်ပေါ့ကျွန်တော်ဒီစက်တင်ဘာလကုန်ထိဆိုရင်ဒီတနိုင်ငံလုံးမှာလူတက်မှုက900ကျော်ပေါ့နော်မရိမှုက900ကျော်ရှိတယ်ဆိုရင်ဟာကဒီနှောက်နဲ့ဒီ15တက်ဆိုင်ရာဇဝတ်မှုတွေပိုများလာတယ်ပေါ့အဲ့ပိုများလာတဲ့ဟာပါခုနကပြောတဲ့ဟို CNN ကြ OCN member မှုပါမယ်နောက်တစ်ချက်ကကြာတရားဥပဒေမစိုးမှုမှုတွေပါနိုင်တယ်နောက်တစ်ချက်ကအသိပညာနိုင်ငံမှုပါလာတော့နောက်တစ်ခုကခုနကကျွန်တော်တို့ထည့်ပြီးပြောတာပေါ့မူရစီဘွားကိစ္စပေါ့နော်မူရစီဘွားကိစ္စအဲ့အရာကြီးတဲ့ကျွန်တော်တို့ကဒါကိုလည်းကျွန်တော်တို့နည်းနည်းလေးဟိုအလေးနဲ့ထားပြီးတော့အကင်တွင်ဖို့ရင်းရေးချည်ပေါ့အဲ့အချိန်မှာခုနဆရာပြောတော့ပေါ့ကျွန်တော်မှကဘာလဲဆိုတော့ counseling center တွေပေါ့အဲ့ဒါကိုကျွန်တော်တို့တဲ့တိုင်းဒီဇိုင်းမမတ်လုပ်ဖို့ပေါ့နော်ဒါကလည်းအခုတော့ကျွန်တော်စနေပါပြီကျွန်တော် public ဒီကျမကြီးပေါ့နော် B2 ကျမကြီးဆိုပြီးတော့ဒါကျွန်တော်တင်ငန်းညွှန်းဆေးရုံကြီးမှာရှိတဲ့တော့ပြောဒီကျွန်တော်တို့ဒီစွာရာရဒီစိတ်တန်းဆိုင်စိတ်စုခုပါမခါချုပ်ကြီးကိုလည်းပေါင်းဆက်ပြီးတော့တင်ငန်းညွှန်းဆေးရုံမှာစပြီးတော့အဲ့ဒါလေးကျွန်တော်တို့ counseling လိုက်ပြီးတယ်ပေါ့အဓိကတော့ခုနကပြောတဲ့ဒီရာဇဝတ်သားပဲဖြစ်ဖြစ်ပေါ့နော်ဒါတချို့ကကြောက်လဲစိတ်လက်မှန်ပါပေါ့နော်တချို့ဖြစ်ရှင်းနိုင်မိတယ်ဥပမာမပတ်သက်အကျွေးဆောင်တဲ့အကျွေးမရတော့ဒါနဲ့ခုတ်လိုက်မိရသေးွားတယ်ပေါ့မျိုးပေါ့အဲ့လိုမျိုးပေါ့နော်ဟိုလူကဒေါရတိအရန်နေပေါ့နော်ဒီဒေါရတရားချေခံတယ်ဆိုတော့အဲ့ဒါကိုကျွန်တော်ကသူကထောင်ကျကွာသူအပြစ်ပေးလိုက်တယ်ဆိုတော့သူကဒါပြီးပြီးွားပြီဆိုအပြစ်ဆေးတာမဟုတ်ပဲနဲ့ပေါ့နော်သူ့ကိုကျွန်တော် counseling လုပ်ပေးမယ်စင်တာပေါ့ခုနပြောအမျိုးသမီးဆိုတော့ခုနကကိုတရားကြိုင်ပြောသူပေါ့နော်အဲဒီကျွန်တော်ချို့ဆင်းရဲတဲ့အမျိုးနွမ်းပါတဲ့အမျိုးသမီးတွေကိုချမ်းသာတဲ့လူတွေကဒုက္ခပေးနေရရှိတယ်ဟုတ်ပြီအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအကြောင်းအရာလေးပေါ့ဥပမာကျွန်တော်ဟိုဝေးမကြည့်ပါဘူးအင်္ဂါအဲ့တော့အဲ့တော့ဖြစ်လိုက်မျိုးတမီးဆိုရင်အဲ့ကလေးလေးမျိုးဆိုရင်တို့ကရုတ်တရက်တို့ကအရင်ကအရန်နေပါနေတဲ့ zero ပေါ့နော်ဖြစ်နေတဲ့အကာလနေချင်းဒိန်းဆိုတို့က popular ဖြစ်သွားပါနော် popular ဖြစ်သွားပြီးတော့ဒိန်းဆိုတို့ကအမှလူတွေကလာယူ interview ပါခြင်းဆိုတို့ကိုအဓိကတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်ဟိုရုပ်ပိုင်းဆိုင်ရာတို့ကပြောစိတ်ပိုင်းဆိုင်ရာကိုတို့ဒီတော့ counseling နဲ့ဒီကောင်းကောင်းဟို healing လုပ်ပိုင်းနေဟာပေါ့ကျွန်တော်နိုင်ရမှာနည်းနည်းအားနည်းနေတယ်လို့ကျွန်တော်အမြင်နဲ့အဲ့ဒါလည်းခုဆရာလေးပညာရှင်နဲ့ပေါင်းဆက်တယ်ပေါ့နော်ဒါကစိတ်ပိုင်းဆိုင်ရာဆရာဝန်လုံးမမဟုတ်ဘူးပေါ့နော်ဒါကိုလည်းကျွန်တော်ကျွမ်းကျင်တဲ့ဒီ volunteer တွေလူငယ်တွေဟိုဒီပညာရည်တွေပေးပြီးတော့တင်ကြားပေးပြီးတော့ counseling center လုပ်ပြီးတော့ဒီ women safe house တွေပြီးတော့ဒီ child ဒီလူငယ်တွေပေါ့နော်ဇာတိပြန်ပြုတ်ပြင်းတဲ့ဒီ house ပေါ့နော် housing ဆိုတဲ့ center တွေကိုကျွန်တော်တည်ထောင်ပြီးတော့တိတိယောက်ယောက်ပေါ့နော်တရားဝေစုံမှုရေးရောအဲ့မှာနောက်တစ်ချက်ကျွန်တော်ကပြောတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပြုတ်ပြင်ပြောင်းလဲရေးမှုတွေကိုကျွန်တော်တို့ကဒီကျွန်တော်တို့ခေါ်ရင်ပေါ့နော်ဒီ
software တွေပေါ့နော် software changes တွေပေါ့နော်ဒါစိတ်ပိုင်းဆိုင်ရာ software changes တွေပေါ့ပေါင်းထည့်လုပ်ရင်တော့ကျွန်တော်တို့တဖြည်းဖြည်းရော့နင်းလာမျိုးထင်တယ်အခုချိန်မှာတော့ကျွန်တော်တော်တော်လေးဒီစက်တင်ဘာလကုန်ထိပဲရှိသေးတယ်ဒါလူတက်မှုပေါင်း900ကျော်မတိမှုပေါင်း900ကျော်ဆိုတာကကျွန်တော်တို့တကယ်မျိုးလုံးဟိုတော်တော်ကိုကျွန်တော်တို့တကယ်ဟိုတကယ် challenge အကြီးကြီးကိုရင်ဆိုင်နေရပါတော့ခုနက
စံချိန်တရားလောက်ဖြစ်နေပါတော့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟိုမတ်တဲ့ဥွေအနေနဲ့ရော
ကျွန်တော်တို့လည်း
ဟုတ်ကဲ့ဟုတ်ကဲ့
surgery ဘိုင်းနဲ့အားနေတာကိုလည်းတွေ့ရပါတော့
ဟုတ်ကဲ့ပါမတ်တဲ့ဥွေအနေနဲ့ရောဟိုဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးတော့ပေါ့နဲ့ဟိုဘယ်လိုမျိုးကြေကြေပြန့်ပြန့်လှုပ်ရင်အကောင်းမလဲဆိုတာအကြံပေးချင်ပါလဲရှင်
ဟုတ်ကဲ့ဆရာကျွန်တော်တို့အခုအနေနဲ့ကတော့မြင်တာဒီနိုင်ငံရဲ့အပြောင်းလဲမှာပို့ပြီးတော့ဒီခေါင်းဆောင်ပိုင်းဆိုင်ရာတွေပြီးတော့ဌာနပိုင်းဆိုင်ရာတွေကပို့ပြီးတော့လမ်းဖွင့်လာတာမျိုးကိုကျွန်တော်တို့တွေ့လာရတယ်ပေါ့ကျွန်တော်ဒီနေရာမှာကျွန်တော်တို့ဒီပြောင်းလဲလာတဲ့အပြောင်းလဲကိုကျွန်တော်တို့ကြီးကြပ်မိမိအတုံးချတတ်ဖို့လိုပါတယ်လို့မြင်မိတယ်ကျွန်တော်ဒီခုနကဆရာကြီးဒီပြောထားတဲ့အထဲမှာလည်းပါခဲ့တယ်ပေါ့နော်ဒီ crime တွေဖြစ်ကြတယ်ထောက်ထေးကြတယ်ပြီးတော့လို့ရှိရင်အိုထောင်ခါရဲ့ချိန်ပြန်လွတ်လိုက်တယ်ဒါပေမဲ့အဲ့ဒီ stage မှာကျွန်တော်တို့တကယ် rehabilitation stage တခုလိုပါတယ်ဒီ criminal တွေကဒီခုနကပြောတဲ့ဒီရာဇဝတ်သားတွေအနေနဲ့သူတို့ထွက်လာတဲ့အခါမှာဟိုလွတ်ပြီးကျွတ်ပြီးရယ်မဟုတ်ဘဲနဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာပြန်လည်ပြုပြင်ပြောင်းလဲဖို့အတွက်အားပေးမှုတွေလိုပါတယ်ကုသမှုတွေလိုပါတယ်အဲ့ဒီအတိုင်းမှာပဲခုနကဒီဟိုအကျန်းဖက်သမားတွေလို့ပြောတဲ့အခါမှာအချို့တွေကရှေ့ရဆရာတွေကလည်းသင်ရနေကြတဲ့အကြောင်းကိုပြောသွားတာရှိတယ်အသိပညာနည်းပါးတာကိုပြောသွားတယ်ဆိုတော့ဒီနေရာမှာကျွန်မကဒီအကျန်းဖက်မှုနဲ့ပတ်သက်ပြီးတော့နည်းနည်းလေးခွဲချင်ပါတယ်အဲ့ဒါပါလဲဆိုတော့အကျန်းဖက်မှုမှာကြံစီပြီးတော့ရေတဲ့ရှိရှိလုပ်တဲ့အကျန်းဖက်မှုရှိတယ်လို့စက်တင်းမှုရမနေနိုင်တော့လို့ response အញ្ញမြန်တဲ့အတွက်ကြောင့်မို့လို့တုံ့ပြန်မှုအញ្ញမြန်လို့ဒေါသအရာဖြစ်လိုက်တဲ့အဖြစ်မျိုးတွေရှိပါတယ်ဆိုတဲ့အခါကျတော့ဒီနှစ်ခုကပြီးရန်ခွဲခြားပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုပါတယ်အဲ့တော့ကြံစီရာရှိရှိနဲ့ရွေချက်ရှိရှိနဲ့လုပ်တဲ့သူတွေရဲ့ပြုမှုတဲ့အပြုမှုတွေပြီးတော့အဲ့ပြုမှုလိုက်တဲ့ပြုမှုတွေကကျွန်တော်တို့ဒီလေးကြကြစဉ်းစားပြီးတော့မှဒီလူတွေဟာကျွန်မထင်ပါတယ်ဆရာစိတ်ပညာဆရာကြီးကတော့ပို့ပြီးတော့ဆွေးနွေးနိုင်ပါလိမ့်မယ် psychological disorder တခုခုရှိတာလည်းဖြစ်နိုင်လိမ့်မယ်ပေါ့နော
်ဟုတ်ကဲ့ပ
ါစိတ်ပိုင်းဆိုင်ရာတို့မှလိုအပ်ချက်တခုခုဖြစ်နေတာဖြစ်နိုင်တယ်ဒီလိုမျိုးတွေဆိုရင
်
မလွတ်ခင်မှာ rehabilitation stage ကို
ချိန်နည်းနည်းလေးလ
ုပ်ကြ
အချိန်သိပ်မကြံတော့လို့ပါဟုတ်ကဲ့ပါဟုတ်ကဲ့ sorry ပါအချိန်သိပ်မကြံတော့လို့ပါဟုတ်ကဲ့
ပြောချင်ပါသေးတယ်အဲ့ဒါကပါလဲဆိုတော့အခုကျွန်တော်တို့အစိုးရဌာနတွေနဲ့ကျွန်တော်တို့ကကြီးစက်မိမိဒီ civil society တွေနဲ့ကျွန်တော်တို့ဒီလူမှုရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လုပ်ချင်ပါတယ်လုပ်လဲလုပ်တင်ပါတယ်လုပ်လို့ပူးပေါင်းပြီးတော့ကောင်းလာတာတွေလည်းရှိပါတယ်
ဟုတ်ကဲ့ပါကျမတို့ဒီနေ့ပါဝင်ဆွေးနွေးပေးတဲ့ပုံကူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဟိုအားလုံးပဲမင်္ဂလာပါစွန့်လန်းချမ်းမြေ့ကြပါစေရှင
်တခင်ဆိုဝဲဆွေးနွေးတင်ဆက်တဲ့ဒိုင်းရိုက်လိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုကစပြီးတော့သတင်းချင်းချုပ်ကိုနှမ်းလောင်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကစစ်ဖက်အစ်မြက်အရာရှိတဦးဟာကာရိုမြို့အရှေ့ပိုင်းကသူ့နယ်အိမ်နီးမှာဒီကနေ့စနေနေ့မှာပဲပြစ်ဒဏ်ခံလိုက်ရပါတယ်။သတင်းဌာနတွေကိုပြောဆိုခွင့်မပေးထားတာကြောင့်နာမည်မဖော်ပြတဲ့အစိုးရတာဝန်ရှိသူတွေရဲ့အစိုးရတည်ဆုံးသူဟာပုံမှုချုပ်အဒဲလ်ရာဂျီဖြစ်တယ်လို့ဆိုပါတယ်။သူဟာကာရိုမြို့အနောက်ဖက်ဒက်ရှွာအခြေစိုက်စခန်းတပ်မ6ကပုံမှုလဲဖြစ်ပါတယ်။ပုံမှုချုပ်အဒဲလ်ရာဂျီကိုဘာကြောင့်ပြစ်မှတ်ထားသလဲဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့စစ်တပ်နဲ့အရာရှိတွေကို IS အကြမ်းဖက်သမားတို့ကအရင်တုန်းကလည်းတိုက်ခိုက်ခဲ့ပူပါတယ်လူသိနေတဲ့ Liwa El Tawra ဆိုတဲ့အဖွဲ့ကတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ Twitter လူမှုကွန်ရက်ကနေတဆင့်ပြောထားပါတယ်ရှင်အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစိုးရအကြမ်းဖက်သမားတွေလက်ကနေမိုဆူးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွှန်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးတပ်ဖို့နဲ့အကူအညီတွေပေးဖို့ Iraq နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိပါတယ်ဒီနေ့အတွင်း Iraq နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာဖြစ်ပါတယ်ဒေတာရင်းကဂျီဟတ်အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့ Iraq တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်ပြီးခဲ့တဲ့ရက်အနည်းငယ်ကအမေရိကန်တပ်သားတို့ကြာဆုံးသွားပြီးနောက် Iraq နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲ Mr. Carter ရောက်ရှိလာတာဖြစ်ပါတယ်
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Richard Smith ဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.